Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံနေမနေ့ခင်ဖြစ်ပါစေဗျာ။ Washington မြို့တော် View American တန်ကနေ2015ခုနှစ်ဇွန်လ23ရက်အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ3240 49ရကနေစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီမနေ့အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ရုရှားနိုင်ငံနဲ့စစ်အေးကာလာစီကိုပြန်သွားဖို့စမ်းသပ်မရှိဘူးလို့ American ကာဝေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာဖန်ခံထားရတဲ့ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ဖွဲ့ဝင်ပြန်လွတ်ပေးရတဲ့အတွက်မြန်မာဘက်ကတောင်းဆိုချက်ကိုလက်ရောရမယ်လို့နေကြားဆောင်တပ်ကပြောကြောင်းဘင်္ဂလားဒေ့ရှ်ကသတင်းမီဒီယာတွေမှာရေးသားဖော်ပြထားပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစံမိုးဝင်းနဲ့အတူတင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ပါ။သတင်းတွေနောက်ပိုင်းနားဆင်ရမယ့်အထက်မှာတော့အမေရိကန်သမ္မတအင်ဂျီရောမှာဒီကနေ့ညကျင်းပဖို့ရှိတဲ့အစ္စလမ်ဘာသာဝင်တွေရဲ့ဝါဖြေညစာစာပွဲသတင်းနဲ့အတူ
ပင်သစ်နိုင်ငံကသူကနိုင်ငံချဲဝင်ကြီးဌာနကနေနှစ်တိုင်းနှစ်တိုင်းဟိုအနာဂတ်ကောင်ဆောင်ပေါ့နော် future leader ဆိုတဲ့ကောင်ဆင်နဲ့နော်နိုင်ငံ
ချင်းမျိုးသားတိုးတက်ရေးပါတီတွဲဖက်တွင်ရင်မူမက်ချယ်ရီဇာဟောင်းပြောသွားတာဖြစ်ပါတယ်ဒီချောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်တနင်္ဂနွေနေ့ကဘုံပေါက်ကွဲမှုကြောင့်ဖာကန်ဒေတာရဲ့နောက်ဆုံးအခြေအနေဘယ်လိုရှိရဆိုတာအပါအဝင်ဖိလစ်ပိုင်နိုင်ငံကအမေရိကန်နဲ့ဂျပန်နိုင်ငံတွေနဲ့ပူးတွဲစီးလက်ကျင့်မှုတွေစတင်လိုက်တဲ့အကြောင်းတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဦးစံမိုးတွေကကြီးညာပေးมาဖြစ်ပါတယ်ဗျာ
ရုရှားနိုင်ငံနဲ့စစ်အေးခေတ်ကာလစီကိုပြန်သွားဖို့အတွက်ဆန္ဒမရှိသလိုပဋိပက္ခအသစ်တွေထပ်မံဖြစ်ပွားဖို့အတွက်လည်းဆန္ဒမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်ဒါပြင်ရုရှားနိုင်ငံကယူကရိန်းအပေါ်ကျူကျော်ရန်လိုနေတဲ့ကိစ္စကိုတံပြန်မှုအတွက်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဟာလည်းထိရောက်မှုရှိတယ်လို့သူကပြောပါတယ်။ကာဝေးဝန်ကြီးကာတာကဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပတဲ့ညီလာခံတစ်ခုအတွင်းအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးအဲ့ဒီမှာဂျာမန်ကာဝေးဝန်ကြီးဥဆူလာဗွန်ဒယ်လင်းနဲ့လည်းတွေ့ဆုံနေတာဖြစ်ပါတယ်။ကာဝေးဝန်ကြီးနှစ်ဦးဟာနော်ဝေနဲ့နယ်သာလန်ကာဝေးဝန်ကြီးတွေနဲ့တွေ့ဆုံဖို့အတွက်ဒီနေ့တိုင်းနောက်ပိုင်းမှာမွန်စတာမြို့ကိုသွားကြမှာဖြစ်ပါတယ်။အနောက်အုပ်စုတွေအနေနဲ့ရုရှားကိုရန်သူအဖြစ်သဘောထားကြည့်မနေကြပေမဲ့လိုအပ်ရင်ခုခံကာကွယ်သွားမယ်လို့ဝန်ကြီးကာတာကပြောပါတယ်။ရုရှားနဲ့ပတ်သက်လို့အနောက်အုပ်စုဘက်ကစိုးရိမ်မှုကြီးတွေကနေယူကရိန်းဟာအစိတ်အပိုင်းတစ်ခုသာဖြစ်ပြီးအဲဒါကြောင့်လဲပြတ်သားပြီးမျှတမှုရှိတဲ့ချင်းကပ်နီးနဲ့မဟာဗျူဟာကြကြချင်းကပ်နေတဲ့အကြောင်းဒီချင်းကပ်မှုဟာရုရှားအနေနဲ့ဘယ်သူ့ကိုမှအတင်းအကျနောက်ကျောင်းပြန်လည်ခိုင်းလို့မရနိုင်တဲ့ချင်းကပ်မှုမျိုးဖြစ်ကြောင်းဒီချိန်ထဲမှာပဲရုရှားအနေနဲ့အနာဂတ်စီကိုဥတီလာနိုင်အောင်အားပေးသွားမှာဖြစ်ကြောင်းဝန်ကြီးကာတာကပြောပါတယ
်ရုရှားအနေနဲ့အင်းဂျင်ယူကရိန်းနိုင်ငံနဲ့ဖြစ်ပေါ်နေတဲ့အရေးကိစ္စမှာပတ်ဝန်းပတ်သက်နေတဲ့လုပ်ရက်အပေါ်တုံ့ပြန်တဲ့အနေနဲ့စီးပွားရေးအရဒဏ်ခတ်အရေးယူပိတ်ဆို့မှုတက်တန်း6လထပ်တိုးအတွက်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေဟာတင်းနှင်းလာနေမှာတည်ဝင်အတီးပြုတ်ခဲ့ကြပါတယ်။ Luxembourg မြို့မှာပြုလုပ်တဲ့အဖွဲ့ဝင်နိုင်ငံ28နိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာအခုလိုဆုံးဖြတ်ချက်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီလိုအရေးယူမှုပြုလုပ်ဖို့ EU တန်တမန်တွေဟာပြီးခဲ့တဲ့သတင်းပတ်အတွင်းကအတီးပြုတ်ထားကြပြီလည်းဖြစ်ပါတယ်။ဒီတန်ခတ်ပိတ်ဆို့မှုကရုရှားရဲ့စွန့်အင်ကာကွယ်ရေးနဲ့ဗန်နာယီကဏ္ဍတွေကိုဥတီပြီးတော့အရေးယူဆောင်ရွက်တာဖြစ်ပြီးယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကဝင်ရောက်ကျူးကျော်သိမ်းပိုက်ခဲ့ပြီးတဲ့နောက်လေးလလောက်ကြာမှာ2014ခုနှစ်ဇူလိုင်လကတည်းကစတင်ပြီးတော့ချမှတ်ခဲ့တာဖြစ်ပါတယ်။အခုဆုံးဖြတ်ချက်အရဒဏ်ခတ်အရေးယူပိတ်ဆို့မှုဟာ2016ခုနှစ်ဇန်နဝါရီလ31ရက်နေ့ထိတည်တန်းတိုးတက်ရောက်မှုရှိစေမှာဖြစ်ပါတယ်။ရုရှားအစိုးရအနေနဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုပေါ်အခြေမြင့်မရှိတဲ့လုပ်ရက်ဖြစ်သဘောထားတဲ့အကြောင်းရုရှားဘက်ကလည်းတုံ့ပြန်ဆောင်ရွက်မှာဖြစ်တယ်ဆိုပြီးတော့အစိုးရရဲ့ပြောခွင့်ရသူဒီမီထရီပက်စကော့ဖ်ကပြောဆိုပါရတယ်။အဲ့ဒီလိုပြောလိုက်တာဟာဥရောပကနေတင်သွင်းတဲ့အစားအသောက်တွေကိုပိတ်ပင်တာဖြစ်လိမ့်မယ်လို့အကဲခတ်တွေကယူဆကြပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်လွတ်တော်အစအဦးတွင်လွတ်တော်အမတ်တွေဆွေးနွေးပွဲလုပ်နေတဲ့အချိန်မှာတာလီဘန်စစ်သွေးကြွတွေကဖောက်ခွဲပစ္စည်းတွေတနတ်တင်နဲ့လွတ်တော်ကိုပြစ်မှတ်ထားပြီးမနေ့ကတိုက်ခိုက်ခဲ့ကြပါတယ်။အဝင်တကားကိုဘုံနေဇက်တိုက်ဖောက်ခွဲပြီးတိုက်ခိုက်မှုကိုစတင်ခဲ့ကြတာဖြစ်ပါတယ်။နောက်ထပ်ဖောက်ခွဲမှုတွေဇက်တိုက်လုပ်ခဲ့တဲ့အတွက်ကာဘူးလွတ်တော်အစအဦးကနေမီဂိုတွေထွက်လာပြီးလွတ်တော်အမတ်တွေလည်းအစအဦးတွေကနေထိလန့်နေကြထွက်ပြေးခဲ့ကြပါတယ်။တာလီဘန်တနတ်သမားခုနှစ်ဦးဟာသူတို့ကိုမှဖောက်ခွဲပစ္စည်းတွေပတ်ပြီးတော့တိုက်ခိုက်ခဲ့ကြတာဖြစ်ပြီးသူတို့အားလုံးကိုလုံခြုံရေးတပ်ဖွဲ့တွေကအသေးရမိခဲ့တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ Pikamuha, Nana Ilau Jamming at Lusubare, Lutta Matidega, Tiama Daya Miyagabime, Takamuja, Mutaminga on a cling at the Wu Abawin, Luwang Tongze, Lau Dayagajapi, the Cho Dayari have Pintane Lusubare, Ludogu, Takaitaha, Democracy in a Diaudi Sumoyego, Pyong Pyong Tinde, Malemasa Pua, Yautelu, Kabu Mumashi, American Tayunga, Legina, Topianbi, Pimitan and Kangalai Bare, Ditakamugo, Pintan, Shochajan, Pioja, Pidanamara, Talibani had. Taliban Ibakala Dita Kamuha Truye Tigan Takamulu Chinaja Topiangebane.
American Engeha Lumu Kwejai Wadagu Pabia or Mane Nin and Debu Subido Tamara Ubama Gabiosukibare Lucian or Mark Macroa Season Desete Podcasts Mepi Ganat Kuma Mr. Ubama Maruma Shinide Lumu Dayan Kwejai Wadasura Sure Yoga Mapio Debu Lupiosu Dovare. Being a cupion in a case, ha, these the colony, Miatona, Yane, Mayamusu, the case, I'm Hofulo, to got Bioga Bido, Louis David, Puba, English Salon Pit, and Nessare, Lumerius, Ning Chorus Galongo, don't know Tobare, Lumio Dayan, Quejai, what she did la Dainton Nibu Malubau, Botin Queja Nidale, Mahobau, Lupuziha, Lungere. Naya Tonyaga, Pippa Keradigo, Narvini, Pepilu, Piamatuavabu, so we dole, Mr. Ubamaga, Piosu Gevare, Lumio Dion, a patte de Trihoha, to Muigrega, Pianta Bibi Pipime, Johnson, ye o machine, dire lule piole barre, the Napa Samu, Dinja, Tainten ye Udine, Patte Biro, Ludoga, Uri Jantaku, Mapuzu Gere, to Sapian de Lule Piovare, Sandy Hook, Jama. Kali, a yaw, nase, tanane, pika, kangria, be no, ludoga, zuntia, bamam, look at it, do it, dodoli, yunsha, mide, do let the mara, ubamaga, yosu, lebare.
You ever regret I am never mabadas in ego, Malechanaigani, kunanai, a tea, linomida, thousand ne, kilohax, go down ninga, linomida, lazy, kilohax, conle, don donya, linomida, lazy shake, kilohax, chowte, shingane, Dutia Naiwama, Line Lamida, Tiakuse, Kiluhak Stinga, Kungarugani, Tony Pini Variation.
American Tanga, the Renego Selecting Pini Rabakna. Nimanangama Pansi Cantare, Bangladesh, Jazz Down Top Powingo, Pianle, Lepian Pietre, Nimabeka Tansu Jeku, Layoya Melu, Niman Jazz Down Taka, Piojong, Bangladesh Nanga, the Remedia, Majita Popia Tabare, Ari Tansu Jacaro. Kapili pin lebi entuin, nyama yitaka ketin laite, lumang kuku kaya tu li sipi doka de ngaya ngaze ngaya gu, Bangladesh nga nga pianle lakhan ya me sure eche pshepare. Eri luri ha Bangladesh nga ndari pshete lu nyama asu ya ka pjoni bimele, turu bedubawa pshete sura, ayin sisi mimianje mishibe, pianle khanbu utwe Bangladesh asu ya ka sana mishibu lu pjopare. Sisi mimian pira daun, pigare dine pato nga pianle khan laite osure ma, nyama nga mbeka, Rohingya Muslim ni palara go tu yare lu subare. Bangladesh nga kosas pada dita teknaf miu niga mi tema. Nam ye tema. Nyama ne Bangladesh ne jazan tapwe di echa. Zon la sakon ye niga pikamu pipaga bide nama. Bangladesh ne jazan tapwe win. Nayak Abdul Razako. Nyama beka pansi tintin lai da lu. Bangladesh suya ga piobare. Tacha Bangladesh ne jazan tapwe win te ule. Tiga dan ya tuare lu subare. Razan Shipyong ni time to Doka de Yeha, Tijazi Pichang, Adi Doka de Bangladesh Nanganda, Homo Sura, Sisibu Dwe, a chain you looks on Yama Pichang, Taknav Mune, Nejazan Tapu, a Jike, Dudiabu Muji, Abuja, El Jahika, Piora, Kokabi, Drinima, Popia, Tabare. Nimabaka Arilu Dansura, Sura, Mankanjang, Bangladesh Nejazan Taka, Tenila Nima, a debut Pioja Garelu, Drinima, Popia, Bare, Nananga Neza, Poman, Dresson, Wedwin, Pansi Cantare, Nejazan Tapuwe, ပြန်လွှဲပြောင်းပေးရေးကိစ္စကိုပါထည့်သွင်းနေနိုင်ခဲ့တယ်လို့ပြည်နယ်ပြည်ထောင်စုဝန်ကြီးအာဆာဒူဇာမန်ခန်ကမာလ်ကသတင်းတောက်တွေကိုပြောကြားခဲ့တယ်လို့လဲဆိုပါတယ်ရဇာရဲ့အခြေအနေအသေးစိတ်ကိုမသိရသေးပေမဲ့ဘင်္ဂလားဒေ့ရှ်နဲ့ဂျာဇောင်တပ်ဖွဲ့ရဲ့ Facebook စာမျက်နှာမှာတော့မျက်နှာမှာတွေ့ရဆွန့်တင်နေပြီးလက်ထိတ်ခတ်ခံထားရတဲ့သူ့ရဲ့ပုံကိုတင်ထားတယ်လို့ဆိုပါတယ်အဲ ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီ BNP ကလွတ်တော်အတွင်းဖိအားပေးပြောဆိုမှုတွေရှိနေတာမှာဖမ်းဆီးမှုဖြစ်ပွားပြီး6ရက်ကြာတဲ့အထိသူတို့နေကြားဆောင်တပ်ဖွဲ့ဝင်ပြန်လွတ်လာအောင်ဆွမ်းဆောင်နိုင်စွမ်းမရှိတဲ့အတွက်နိုင်ငံခြားရေးဝန်ကြီးအနေနဲ့ရာထူးကနှုတ်ထွက်ပေးဖို့အထိပါတောင်းဆိုလာနေကြပြီဖြစ်ပါတယ်ခင်ဖြစ်ပွားပြီးနောက်တနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာသားအမကြီးကိုဘင်္ဂလားဒေ့ရှ်အစိုးရကဆင့်ခေါ်ပြီးတော့နေကြားဆောင်တပ်ဖွဲ့ဝင်ကိုပြန်လွတ်ပေးဖို့တောင်းဆိုခဲ့ပြီးဖြစ်ပါတယ
် EU ဥရောပသမဂ္ဂကောင်စီက2013ခုနှစ်ဇူလိုင်လ22ရက်နေ့ကပြည်ပစုံစုံနဲ့အပြည့်အစုံချမှတ်ခဲ့တဲ့လုပ်ငန်းစဉ်အတိုင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးစီးပွားရေးအတွင်းကူးပြောင်းမှုတွေအပေါ်ထောက်ခံအားပေးသွားမှာဖြစ်တဲ့အကြောင်းတန်လိထံချမှတ်ထားမှုကိုဆက်လက်ဆွေးကြံသွားမယ်လို့ပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာကျင်းပဖို့ရှိတဲ့လာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သုံးသက်ချက်တနင်္လာနေ့ကနေပြီးတော့သတင်းကြေညာချက်ထုတ်ပြန်ရမှာအဲ့ဒီလိုရေးသားထားခဲ့တာပါ2015ခုနှစ်မှာပြုလုပ်မဲ့မြန်မာနိုင်ငံကရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးမှာအရေးပါတဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်မှာဖြစ်တယ်လို့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေမှုကနောက်ပြန်လှည့်မှာမဟုတ်ဘူးဆိုတာကိုတက်တည်ထူနိုင်မဲ့အခွင့်အရေးတစ်ခုလည်းဖြစ်တယ်လို့ EU ရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်မှာအရေးပါတဲ့ပါဝင်သူတွေဖြစ်ကြတဲ့သမရတွတ်တော်သဘာဝတိကာဝေးရေးဦးစီးချုပ်အတိုက်ခံပါတီခေါင်းဆောင်နိုင်ငံရေးပါတီတိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေပါဝင်တဲ့နိုင်ငံရေးညှိနှိုင်းဆွေးနွေးမှုစကားဝိုင်းကျင်းပတာကိုလည်းဥရောပသမဂ္ဂကောင်စီကကြိုဆိုပါတယ်လို့ရေးသားထားပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့မြန်မာအစိုးရတို့ကြားတနင်္ဂနွေလို့အပြစ်ခတ်ရစရေးအတွက်ညှိနှိုင်းဆောင်ရွက်နေတာကိုဥရောပသမဂ္ဂကော်မရှင်အနေနဲ့မျက်ခြေမပြတ်လေ့လာစောင့်ကြည့်နေပြီးတော့သဘောတူလက်မှတ်ရေးထိုးနိုင်မှုအတွက်ဆက်လက်ပြီးတော့အားပေးတိုက်တွန်းနေတဲ့အကြောင်းမြန်မာနိုင်ငံသူနိုင်ငံသားတွေရဲ့မျှော်လင့်ချက်တိုင်းငြင်းကြဲရေးနဲ့တမျိုးသားလုံးပြန်လည်ရင်ကြားစေရေးခေါင်းဆောင်တွေအနေနဲ့အတူတကွလက်တွဲလှုပ်ဆောင်ကြဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ
နောက်ဆုံးနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ဦးစွန်မဝေတို့ကကြီးညာပြီးတော့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မြင့်မြတ်ချက်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အရင်ဆုံးတော့သမရအင်ဗျူတော်ဘက်ကသတင်းနဲ့စကြပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကအင်ဗျူတော်မှာကျွန်တော်တို့အခုအတန်လွင့်နေတဲ့အချိန်နဲ့အချိန်ထဲမှာပဲအစ္စလမ်ဘာသာဝင်တွေထွတ်မြတ်ထားရာဝါဖြင့်ညစာစားပွဲကိုတက်ရောက်ဖို့မြန်မာနိုင်ငံကလူခွင့်လို့ရှားသူမတ်ဝေဝေနုကိုအမေရိကန်သမရကဂုဏ်ပြုဖိတ်ကြားထားပါတယ်မြန်မာနိုင်ငံကလူခွင့်အခြေအနေတွေ2015ရွေးကောက်ပွဲအနေထားနဲ့အာရှဒေသတွင်းနိုင်ငံတကာကအာရုံစိုက်နေရတဲ့လေစီပိဒုက္ခတွေအရေးကိုအမေရိကန်သမ္မတအပါအဝင်အမေရိကန်အစိုးရထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာအဓိကဆွေးနွေးသွားမှာဖြစ်တယ်လို့ဖိတ်ကြားခံရတဲ့မတ်ဝေဝေနုကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
ဂျွန်လ22ရက်နေ့အမေရိကန်စံတော်ချိန်တနင်္လာနေ့ညပိုင်းအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အမေရိကန်သမ္မတရဲ့အင်ဗျူရောမှာကျင်းပမဲ့ဝါဖြေညစာစားပွဲကိုတက်ရောက်ဖို့အမေရိကန်သမ္မတရဲ့အင်ဗျူရောကမြန်မာနိုင်ငံကလူခွေးနဲ့အမျိုးသမီးရေလှုပ်ရှားသူမတ်ဝေဝေနုကိုဖိတ်ကြားခဲ့ပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့ဥပုပ်သတင်းလာမှာအထွတ်မြတ်ထားကျင်းပတဲ့ဒီဝါဖြေညစာစားပွဲကိုမြန်မာနိုင်ငံတွင်းမှာဘာသာရေးဖိနှိပ်မှုလူမျိုးရေးခွဲခြားဆက်ဆံမှုမထားဘဲနဲ့အုပ်ချုပ်သူအစိုးရတာဝန်ရှိတဲ့သူတွေကိုယ်တိုင်ကအခုလိုမျိုးအမေရိကန်အစိုးရလိုမျိုးမတူကွဲပြားတဲ့ဘာသာတရားတွေအပေါ်လေးစားမှုနဲ့ကျင်းပဆောင်ရွက်ပေးမယ်ဆိုရင်အမုန်းတရားနဲ့စိတ်ဝင်းကွဲပြားမှုတွေရှိတော့မှာမဟုတ်ဘူးလို့မဝေနူးကပြောဆိုလိုက်ပါတယ
် If that dinner ပေါ့နော်ဝါပြေညစာစားပွဲဟာကျမတို့အတွက်ပို့ပြီးအတိတ်ပဲရှိပါတယ်ဘာကြောင့်လဲဆိုတော့ကျမတို့နိုင်ငံမှာကျမတို့ကဒီလိုမျိုးမတူကွဲပြားမှုတခြားဘာသာတရားတွေကိုကျမတို့လေးစားမှုဂုဏ်ပေးမှုတွေကိုကျမတို့မတွေ့ရပါဘူးမတွေ့ရဘဲနဲ့သူများနိုင်ငံမှာလာပြီးတော့သူများနိုင်ငံကနေပြီးတော့ဒီလိုမျိုးဟိုဖိတ်ပြီးတော့ကျမတို့လေးစားဂုဏ်ပြုပေးရဆိုတဲ့ဟာအရန်ကိုအင်မတန်ဝမ်းမြောက်ဝမ်းသာစရာဖြစ်ပါတယ်ဆိုတော့ဒါမျိုးအလေးထားတွေကိုကျမတို့ပြည်တွင်းထဲမှာလည်းကျမတို့မြန်မာနိုင်ငံအစိုးရကလည်းလုပ်ပေးတာမျိုးကိုကျမတို့မြင်ချင်ပါတယ်အဲ့ဒါမှကျမတို့ပြည်တွင်းထဲမှာရှိနေတဲ့စိတ်ဝမ်းကွဲမှုတွေခုနခွဲခြားဆက်ဆံမှုတွေပြည်သူတွေချင်းချင်းကြားထဲမှာမယုံကြည်မှုတွေပပျောက်သွားမှာဖြစ်ပါတယ်အစိုးရတွေကို၌ကိုကဒီလိုမျိုးဥဆောင်ဥရွက်ပြုတ်ပြီးတော့ဘာသာတရားတွေကိုလေးစားပေးရအကုန်ပြုတ်ပေးရဆိုလို့ရှိရင်ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့မယုံကြည်မှုတွေเนาะတောကတွေပျောက်သွားမယ်လို့ထင်ပါတယ်ရှင
်အမေရိကန်သမ္မတအိုဘားမားကိုယ်တိုင်တက်ရောက်ချီးမြှင့်မှာဖြစ်တဲ့ဒီဝါဖြေညစာစာပွဲအတွင်းမှာမြန်မာနိုင်ငံတွင်းမှာလူခွေချိုးပေါက်ခံနေရတဲ့အခြေအနေတွေကိုအဓိကထားဆွေးနွေးတင်ပြသွားမှာဖြစ်တယ်လို့မတ်ဝဝေနုကပြောပါတယ
်အမေရိကန်အနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာအားပေးတာကိုကျွန်တော်တို့ထောက်ခံတယ်ပေါ့နော်ဒါပေမဲ့အဲ့ဒီဒီမိုကရေစီအပြောင်းလဲဟာလေစစ်မှန်တဲ့ဒီမိုကရေစီအပြောင်းလဲဖြစ်ဖို့လိုတယ်ပေါ့နော်ယူသားတဲ့ဒီမိုကရေစီအပြောင်းလဲဖြစ်ဖို့လိုတယ်လူတွေရဲ့အခွင့်အရေးတွေကိုအမခန့်ချက်ပေးနိုင်တဲ့ဒီမိုကရေစီဖြစ်ဖို့လိုတယ်ပေါ့နော်နောက်တစ်ခါကျတော့အားလုံးပါဝင်နိုင်တဲ့ဒီမိုကရေစီဖြစ်ဖို့လိုတယ်လူနည်းစုတစုကိုပဲဖြစ်ဖြစ်တချို့သောလူတွေကိုပဲဖြစ်ဖြစ်ဖဲကျင်ပြီးတော့ဒါမှမဟုတ်ရင်နှိမ့်ခုတ်ပြီးတော့မှရတဲ့ဒီမိုကရေစီမျိုးမဖြစ်သင့်ဘူးဆိုတဲ့ဟာမျိုးပေါ့အတိတ်ကစစ်မှန်တဲ့ဒီမိုကရေစီ Yabu Udago, Jamaru, Abe Baba, Lujma, Biochene, Nokajaro, Lola de Piponi, the girl chicken, Jara Lukin, Chupa movie, Alongo, Yenzo, Pishin Babu, Dom Yama, Suyago, Dai Don Dabu, Lejma, Biochene, to the Pinis, the Kandida Mashi, Bribakari, Napio, Dikachin, Sipuri, Sipuri, and Bribakari, which Adiga, Amyazo, Pishinbu, Yama Suyao, Dai Don Bujama, Biochene, Nokan, the Diapna Tamune, Sinekisari, Lejma, Sunitama Chipari.
မြန်မာနိုင်ငံရေးမှာအရေးကြီးပြောင်းလဲဖြစ်တဲ့မြန်မာနိုင်ငံမှာမကြခင်ကျင်းပတော့မယ့်2005ခုနှစ်ဝေကပွဲမှာမဲဆန္ဒရှင်ပြည်သူတချို့မဲပေးခွင့်မရှိဘဲနိုင်ငံသားအခွင့်အရေးဆုံးရှုံးလာပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဝင်ရောက်ကြွေးချယ်ပိုင်ခွင့်ဆုံးရှုံးနေတဲ့အနေအထားတွေကိုလည်းရှင်းပြသွားမယ်လို့မဝဝေနူးကပြောပါတယ်။
အရှာဒေသတွင်ပင်လယ်ပြင်နေမှာဒုက္ခရောက်နေကြရတဲ့အကူအညီမဲ့လက်စည်းပြဒုက္ခတွေရဲ့အရေးဘာကြောင့်သူတို့ဟာနေရရင်းကိုစွန့်ခွာထွက်ပြေးကြရပါသလဲဆိုတဲ့အကြောင်းရင်းကိုအဓိကထားဦးစားပေးဆုံးဆန်းပေးဖို့တိုက်တွန်းသွားမှာဖြစ်တယ်လို့ပြောပါတယ်။လူခွင့်ရေးချုပ်ပါမှုတွေရှိနေစေမြန်မာနိုင်ငံကိုအုပ်ချုပ်နေတဲ့ဦးသိန်းစိန်ခေါင်းဆောင်တဲ့အရက်သားအစိုးရအပေါ်
အမေရိကန်သမ္မတဟောင်းဂျော့ချ်ဘရူဘုရှ်ကဘုရှ်စန်တာကနေစီစဉ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုလီဘာတီယန်လီဒါရှစ်တင်နန်းရဲ့တင်နန်းစင်ဂုံပြုလက်မှတ်လက်ခံရယူဖို့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတာဖြစ်ပါပါတယ်ရှင်။မဆုမွန်ပြောပြသွားတာဖြစ်ပါတယ်။ကချင်ပြည်နယ်ဘက်ကသတင်းတပုတ်ကိုမပြောခင်မှာနိုင်ငံရေးသတင်းတပုတ်ကိုဆက်ရအောင်ပါ။ပြင်သစ်သမ္မတဖရန်ဆွာအော်လန ဲ့နိုင်ငံခြားရေးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးလက်ရှိမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအတွက်ဘယ်လိုအထောက်အကူပြုနိုင်မလဲဆိုတာတွေကိုဆွေးနွေးခွင့်ရခဲ့တယ်လို့ချင်းတိုတက်ရေးပါတီရဲ့တွဲဖက်တွေ့ရင်မူသုံးမတ်ချယ်ရီဇာဟောင်းကပြောပါတယ်ပြည်သူနိုင်ငံခြားရေးဌာနရဲ့အနာဂတ်ခေါင်းဆောင်အစီအစဉ်နဲ့ဇွန်လ15ရက်နေ့ကနေ20ရက်နေ့ထိပြည်သူနိုင်ငံကိုတွားရောက်ခဲ့တဲ့လေးလာရေးခီးစဉ်အပြီးမှာသူကအဲ့လိုပြောကြားလိုက်တာပါမတ်ချယ်ရီဇာဟောင်းရဲ့ပြည်သူခီးစဉ်အကြောင်းကိုဝိုင်းတော်သားကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ
်ပြည်သူနိုင်ငံကသူကနိုင်ငံခြားရေးဝန်ကြီးဌာနကနေနှစ်တိုင်းနှစ်တိုင်းဟိုအနာဂတ်ခေါင်းဆောင်ပေါ့နော် future leader ဆိုတဲ့ခေါင်းဆောင်နဲ့တော့နိုင်ငံတိတိကလို့တူးချင်းစီကိုဖိတ်လိရှိတယ်မြန်မာနိုင်ငံနေတော့ကျမက၄ယောက်မြောက်ပေါ့နော်သူတို့ကဖိတ်ရချင်းကြောင်းရင်းကတော့ဒီပင်တိနိုင်ငံရဲ့သူတို့ရဲ့အစိုးရစနစ်တွေစီးပွားရေးစနစ်တွေသူတို့ဖိတ်တဲ့လူတွေထဲမှာတချို့လူတွေကကြတော့စီးပွားရေးလောကထဲလူလည်းဖြစ်ဖြစ်မယ်ပြီးလို့ရှိရင်နိုင်ငံရေးလောကထဲလူဖြစ်ဖြစ်မယ်ဒါမှမဟုတ်ရင် academic ပေါ့နော်ဒီတက်တပညာရှင်တွေလည်းဖြစ်ဖြစ်မယ်ဒီဒီအနုပညာသမားတွေလည်းဖြစ်ဖြစ်မယ်အဲ့လိုနိုင်ငံတကာနိုင်ငံမှာလွတ်မှုလာနိုင်တယ်လို့အရေးပါလာမယ်လို့သူတို့ယုံကြည်ထားတဲ့ပုံကိုယ်တွေကိုသူတို့စီမတပတ် study လုပ်ဖို့အတွက်ပေါ့နော်ဖိတ်လို့ရှိတယ
်ဆိုတော့သူတို့ကဘယ်လိုမျိုးဟိုတင်တန်းနေပေးတယ်လဲခင်ဗျာဥပမာဒီမှာဆိုလို့ရှိရင်မကြသေးခင်ကကျွန်တော်တို့ဖြစ်သွားတာ YC လေးဆိုတဲ့ program နဲ့ဒီချစ်တောင်အရှနိုင်ငံတွေကလူငယ်ကောင်းဆောင်တွေကိုသမ္မတဥပမာရွေးထုတ်ပြီးတော့ဒီမြန်မာနိုင်ငံလည်းလူငယ်10ယောက်ပါတယ်ပေါ့နော်သူတို့ကဏ္ဍအသီးသီးနဲ့သူတို့ခေါ်ပြီးတော့ဒီမှာရှိတဲ့အစိုးရလုပ်ငန်းတွေဒီစီးပွားရေးလုပ်ငန်းတွေသူတို့သက်ဆိုင်ရာဘာသာရပ်အလိုက်သူတို့လေ့လာခွင့်ရကြတယ်အခုမတ်ချယ်ရီသွားတဲ့ပြင်သစ်နိုင်ငံကအစီအစဉ်ကတော့အဲ့လိုမျိုးအလားတရံတူသလားဘလို့ဟာတွေများလေ့လာခွင့်ရပါသလဲ
ဟုတ်ကဲ့အဲ့မှာသူတို့ကဒီ program ကိုစပြီးတော့ကျွန်မကိုလာဖိတ်တဲ့ချိန်မှာပထမဆုံးသူတို့မိတာကဘယ်သူတွေနဲ့တွေ့ချင်းလဲကျွန်မစိတ်ဝင်စားတဲ့လူတွေကဘယ်သူလဲဆိုပြီးတော့အရင်ဆုံးမိတယ်ပေါ့နော်ဆိုတော့ကျွန်မကပထမကကြတော့ပြင်သစ်အစိုးရကိုအကြံပေးနေတဲ့အဖွဲ့အစည်းတွေ institution တွေပုဂ္ဂိုလ်တွေဌာနတွေအဲ့ဒါတွေကိုတွေ့ချင်းတယ်ပေါ့နော်ပြီးလို့ရှိရင်နိုင်ငံရေးပါတီတွေကိုတွေ့ချင်းတယ်ပြီးလို့ရှိရင်ဒီအမျိုးသမီးကျမတန်တူရဲ့အတွက်လှုပ်ဆောင်နေတဲ့လူတွေပြီးလို့ရှိရင်အကြံဖက်မှုခံနေရတဲ့လူတွေဒါမှမဟုတ်အဲ့လိုပြဿနာဖြစ်နေတဲ့အမျိုးသမီးလူအုပ်စုတွေကိုဝန်ဆောင်မှုတွေပေးနေတဲ့အမျိုးသမီးဖွဲ့စည်းတွေနဲ့တွေ့ချင်တယ်ဆိုပြီးတော့ကျမအဖွဲ့သုံးဖွဲ့ပေါ့နော်အမျိုးအစားသုံးမျိုးပေါ့သူတို့နဲ့တွေ့ချင်တယ်ဆိုပြီးတော့ကျမပြောတော့သူတို့တွေကအစီအစဉ်ပေးတယ်ဆိုတော့ဟိုကျမဒီ15ရက်နေ့ကနေတောက်လျှောက်ဒီ20ရက်နေ့ထိပေါ့နော်အစီအဝေးကတောက်လျှောက်ဟိုတနေရာကနေတနေရာတွားနေရတယ်ပေါ့နော်
တွေ့တဲ့အထဲမှာရောဘသူတွေပါပါတယ်လဲခင်ဗျာ
တွေ့တဲ့အထဲမှာဆိုလို့ရှိရင်နိုင်ငံချင်းဝန်ကြီးဌာနကဌာနတိတိယလူတွေလည်းပါတယ်နိုင်ငံတကာဟိုနူတူတဖွန်ဖြူဘောအင်တာနက်ရှင်နယ်ဒီဗလော့ပ်မန့်ဟိုအဖွဲ့ထဲကလူတွေလည်းပါတယ်ဒီဌာနတိတိမှာအမျိုးသားနဲ့အမျိုးသမီးတန်းတူညီမျှမှုတွေ gender equality တန်းတူညီမျှမှုတွေလှုပ်ဆောင်နေတဲ့တွင်းမှုတွေလည်းတွေ့တယ်ပြီးတော့သူတို့ခေါ်နေတဲ့ junior women's minister ပေါ့နော်အဲ့ဌာန အမျိုးသမီးနဲ့ပတ်သက်တဲ့ဝန်ကြီးဌာနကလူတွေနဲ့လည်းတွေ့တယ်နောက်တစ်ယောက်ကအရေးပါတဲ့အထက်မှာတွေ့တာကပင်တင်နိုင်ငံရဲ့
ဟုတ်ကဲ့သမရဖရန်ဆွာအော်လိုင်းရဲ့အကြံပေးဟုတ်ကဲ့ဒီမှာမချယ်ရီပြင်သစ်နိုင်ငံမှာသွားခင်အခုလိုမျိုးဒီအဖွဲ့သုံးဖွဲ့ပေါ့နော်အဓိကဧရိယာ၃ခုနေရာ၃ခုကတာဝန်ရှိတဲ့သူတွေအဲ့မှာထားတဲ့ဝင်လှုပ်ဆောင်နေတဲ့သူတွေတွေ့ကျင်နေဆိုတော့ကိုယ်ကလည်းရွေချက်ရှိမှာပေါ့တပွားဒီလူတွေနဲ့ဘာကြောင့်တွေ့ကျင်နေဆိုတော့ဆိုတဲ့ခါကျတော့သူတို့နဲ့တွေ့ပြီးတဲ့ခါကျတော ခဲ့သလားဟိုဟာပေါ့ကျင်းတ်ခဲ့လားတွေ့ရတာ
ဟုတ်ကဲ့အမတန်မှကျင်းတ်ပါတယ
်ချင်းတုတ်တက်ရေးပါတီရဲ့တွဲဘက်တွင်မူမတ်ချယ်ရီဇာဟောင်းကိုကိုဇော်ဝင်းလိုက်ဆက်သွယ်မိမြန်ခဲ့တာပါအခုတခါတော့ကချင်ပြည်နယ်ဘက်ကသတင်းတပုတ်ကိုပြောပြခြင်းပါတယ်ကချင်ပြည်နယ်ဖားကန့်ဒေသတွင်တိုက်ပွဲတွေပြန်လည်စတင်ခဲ့တာတပတ်ရှိလာနေပြီးတော့တနင်္ဂနွေနေ့ညပိုင်းကဖားကန့်မြို့မှာဘုံတလုံးပောက်ွဲခဲ့သလိုဒေသခံတချို့လည်းတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရပါတယ်။ဖားကန့်ဒေသရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ VA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဖားကန့်ဒေသအတွင်းအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြမ်းဖြစ်ပွားတဲ့တိုက်ပွဲတွေဟာပြီးခဲ့တဲ့အပတ်တနင်္လာနေ့ကစတင်ခဲ့ပြီးဒီကနေ့အထိလည်းနှစ်ဖက်အကြမ်းမှာတိုက်ပွဲတွေရပ်ဆိုင်းဖို့အတွက်ညှိနှိုင်းဆောင်ရွက်နိုင်တာမရှိသေးပါဘူး။တိုက်ပွဲအခြေအနေဟာငြိမ်သက်နေပေမဲ့မင်းညအစောပိုင်းကတော့ဖားကန့်မြို့မှာဘုံတလုံးပေါက်ကွဲခဲ့တယ်လို့ဖားကန့်မြို့ကန်တူကပြောပါတယ
်။မင်းညရှေ့နိုင်ကျကျော်လောက်မှာတော့ဘုံတလုံးကွဲသေးတယ်ဒီဆက်မှာဖားကန့်မြို့ဆက်မှာ
ပြီးခဲ့တဲ့အပတ်ဗုဒ္ဓဦးနေ့ကလည်းဖားကန့်ရဲ့လုံခင်းမှာဘုံလေးလုံးတော့ဇက်တိုက်ပေါက်ကွဲခဲ့တယ်လို့မြစ်ကြီးနားဖားကန့်လမ်းရဲ့ကားမိုင်းမိုးကောင်းလမ်းပိုင်းမှာတိုက်ပွဲ၃ချိန်ဖြစ်ခဲ့ပါတယ်။လောလောဆယ်ဖားကန့်ဒေသအတွင်းတိုက်ပွဲတွေကြောင့်ဒေသခံပြည်သူတချို့တိမ်းရှောင်နေကြရတယ်လို့ဖားကန့်မြို့ကန်ကဆက်ပြောပါတယ
်။နမ်ချန်ပေါ့အဲ့ဒီခုကျွန်တော်တို့တိုက်ပွဲဖြစ်တဲ့ဘက်ကဟိုရွာသားတွေအရောဟိုးနမ်ရဘက်ပေါ့ဒီကားလန့်ဘက်ပေါ့အဲ့နဲ့မြစ်ကြီးနားလမ်းကြားရွာကျွန်တော်တို့ဒီရွာဘက်ကိုတချို့တွေအဲ့ဘက်ကိုဆစ်ရှောင်နေလူတွေရောက်နေကြတယ်။အယောက်50ကျော်လောက်လို့ပြောတယ်။သူကတော့အဝတ်တစ်ထည်ကိုတစ်ခုနဲ့ဒီဘက်ကိုဆင်းလာတော့တင်းတော်မှာပဲစောင့်ရှောက်ထားတာ။
ဒီအပိုင်းတွေအတွင်းမှာတော့ဖားကန့်မြစ်ကြီးနားလမ်းရဲ့ကားမိုင်းမိုးကောင်းလမ်းပိုင်းမှာ KIA တပ်ဖွဲ့တွေကဖျက်ဆီးသွားတဲ့ရင်တွေစီကနေအခွန်ကောက်ခံတာတွေရှိနေတယ်လို့လဲဖားကန့်လမ်းကရင်ပေါင်းတဦးကပြောပါတယ်
။ဒီလမ်းကြီးဘက်ကလေဒီမှာဒီဓာတ်ရုံတွေချမ်းမှာ KIA ဆက်ကြတာရှိတယ်။နောက်ပြီးတော့ကားမိုင်းနဲ့မိုးကောင်းကြားမှာတောက်ချောက်လူလူပဲသူတို့ပဲကားတိ3000လဲ5000ဒေါ်လာဟိုတည်းကကားဆရာတယောက်တော့ပပိတ်ရပြီ။သူကတားလာမကြားလိုက်လို့ကားဆရာမောင်းတော့မောင်းတော့အဲ့ဒါ5000လဲဒီရတဲ့နင်းနေရိုက်ခဲ့တုံရပါပဲဒီမှာတော့ပြည်စင်ပြပုံလည်းကောင်းလားအရင်ကတော့ဟိုလက်မှတ်နေပြီးတယ်အခုကတော့မပေးတော့ဘာမှမပေးငွေထည့်သွားငွေထည့်သွားအလုပ်နေတယ်အများကြီးပဲဒီကကားသမားကြီးအများကြီးထည့်ရတာအကုန်လုံးလိုလိုပဲအဲအဲ့ချက်ခွန်ဆက်ကြည့်ရနေမှာအခုချိန်ဒီက
ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့လုပ်ငန်းညှိနှိုင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးတော်ခါကတော့တိုက်ပွဲဖြစ်ပွားချိန်မှာစစ်သုံးစီးဖြစ်ကောက်ခံတာရှိကြောင်းပြောပါတယ်
အကုံတော့တဲ့ပိုင်းကျတော့တချို့ဟာဟိုအချို့ကြီးနိုင်တဲ့ကောက်တဲ့ဟာရှိတယ်တချို့ကျတော့အခုအဲ့လိုဖတ်တန်းဒေတာမှာတစ်ဖြစ်နေတဲ့ချိန်ကျတော့သူတို့ရဲ့ဒီရှေ့တန်းအဖွဲ့ကောင်းဆောင်တွေအနေနဲ့ပေါ့ကွာ operation budget ပုံစံမျိုးပေါ့အဲ့ဒါကောက်ခံတဲ့ဟာတွေရှိတတ်ပါလေဒါကြည့်ပါလေ
အစိုးရတက်တဲ့ KIA ကြားမှာအပီလာအတွင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးနှစ်ဖက်ပြည်ပခန့်ညှိနှိုင်းရေးအဖွဲ့တွေတွေ့ဆုံဆွေးနွေးပြီးပူးတွဲစုံစမ်းစစ်ဆေးဖို့သဘောတူခဲ့ကြပေမဲ့လက်တွေ့အကောင်အထည်မဖော်နိုင်ခဲ့ပါဘူး KIA အပါအဝင်ဖြစ်တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCD နဲ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့ဟာရန်ကုန်မြို့မှာတွေ့ဆုံပြီးအပြစ်ရက်စာချုပ်နဲ့ပတ်သက်ပြီးအလွတ်သဘောဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာတော့ NCCD ဘက်ကအပြည့်အစအကျုံမူချမ်းအပေါ်လော်ခီလာတိုင်းသားထိပ်သီးညီလာခံကထပ်မံပြင်ဆင်တဲ့အချက်တွေကိုတင်ပြပြီးအသေးစိတ်သတင်းထုတ်ပြန်တာတော့မရှိပါဘူး NCCD နဲ့ UPWC ကြားမှာမလာကုံကစာချုပ်မူချမ်းကိုလက်မှတ်ရေးထိုးခဲ့ပေမဲ့ထပ်မံပြင်ဆင်ချက်တွေကိုပြန်လည်ဆွေးနွေးရမှာဖြစ်တာကြောင့်စာချုပ်အတည်ပြုလက်မှတ်ရေးထိုးရေးဟာကြံ့ကြာပွဲရှိနေပါတယ်
ကချင်ပြည်နယ်ဖားကန့်ဒေသဘက်ကနောက်ဆုံးအခြေအနေကိုရန်ကုန်ခြေဆိုင် VOA သတင်းတော်ကိုမိုးစောပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့နှစ်ပြန်အင်္ဂါနေ့ညတိုက်ရိုက်လေလံစီစဉ်မှာစ ဆွေးနွေးတင်ဆက်မဲ့အကြောင်းအရာကိုအတည်ပြုချင်ပါတယ်ခင်ဗျာ
။သောတာရှင်များရှင်ခရီးရှည်ချီတက်လမ်းလျှောက်ဆန္ဒပြရင်းလေဗနန်မှာအကြမ်းဖက်ဖြိုခွင်းခံရလို့ထိခိုက်ဒဏ်ရာရခဲ့ကြရတဲ့ကျောင်းသားတွေနဲ့ဝင်းရံပြည်သူတွေအတွက်အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုလိုအပ်နေတယ်လို့မိသားစုဝင်တွေကတောင်းဆိုကြပါတယ်။တရားရင်ဆိုင်နေရာဆဲသပိတ်မောက်ကျောင်းသားတွေအတွက်ကျန်းမာရေးစောင့်ရှောက်မှုပေးနိုင်မှုအရေးသောတာရှင်တွေရဲ့အမြင်ကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9994 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်။သွားရှင်နေနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေခင်ဗျာ။အခုတစ်ခါတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုအလဲပေးခြင်းပါတယ်။ American နဲ့ဖိလစ်ပိုင်နိုင်ငံတို့ရဲ့ပူးတွဲစီရေးလက်ချက်မှုကိုတနင်္လာနေ့မှစတင်လိုက်သလိုပဲတချိန်ထဲမှာပဲဂျပန်နိုင်ငံနဲ့ဖိလစ်ပိုင်ရေတပ်ရဲ့ပူးတွဲလက်ချက်မှုကိုလည်းစတင်လိုက်ပါတယ်အဲ့ဒီစီရေးလက်ချက်မှုနှစ်ခုစလုံးကိုပြိုင်ဆိုင်မှုပြင်းထန်နေတဲ့တောင်တရုတ်ပင်လယ်နားကပါလာဝမ်ကျွန်းမှာလှုပ်တာဖြစ်ပါတယ်ဒီကြောင်းနဲ့ပတ်သက်ပြီးတော့မနီလာမြို့ကနေ VOA သတင်းတောက် Simon Orandin သတင်းပေးပို့ထားတာကိုဆက်ပြီးတော့ပြောပြပေးကြပါမယ်ခင်ဗျာAmerican နဲ့ပူးတွဲလှုပ်ဆောင်နေတဲ့စီးရဲလေ့ကျင့်မှုတွေမှာ American System Board USS Fort Worth နဲ့ P3 Orion ကင်းထောက်လေယာဉ်တွေပေါင်းပါတယ်။တပ်ဖွဲ့တွေအနေနဲ့လေယာဉ်နဲ့ကင်းထောက်တာတွေပစ်ခတ်တိုက်ခိုက်တာတွေသင်္ဘောရှာဖွေတာတွေသိမ်းယူတာတွေနဲ့တခြားစီးရဲလေ့ကျင့်မှုတွေကိုလှုပ်ဆောင်သွားမှာဖြစ်တယ်လို့ Philippine ရေတပ်ကပြောပါတယ်။အဲ့ဒီပူးတွဲစီးရဲလေ့ကျင့်မှုတွေကိုပါလောင်ကျွန်းရဲ့အရှေ့ဘက်ကန်ယူတန်း Philippine ရေပိုင်နဲ့အတွင်းမှာလှုပ်သွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဂျပန်ရေတပ်နဲ့လုပ်နေတာတွေကတော့စီရေးလေ့ကျင့်မှုမဟုတ်ပဲရေချောင်းဆိုင်ရာအကူအညီပေးရေးကိစ္စရပ်တွေဖြစ်တယ်လို့ဖိလစ်ပိုင်ရေတပ်ရဲ့ပြောခွင့်ရဒူစီဦးစီးချုပ်လွက်လင်ကူနာက VOA ကိုပြောပါတယ်လူသားချင်းစာနာမှုအကူအညီတွေဘေးထုတ်ကကယ်ဆယ်ရေးနဲ့ရှာဖွေကယ်ဆယ်ရေးအကူအညီတွေကိုပဲအဓိကအလေးပေးလုပ်သွားမှာဖြစ်တယ်လို့သူကပြောပါတယ်ဂျပန်နိုင်ငံရဲ့ P3C Orion ကင်းထောက်လေယာဉ်အပါအဝင်နိုင်ငံတစ်ခုစလုံးကလေယာဉ်တွေဟာကမ်းခြေကနေဖိလစ်ပိုင်ရေပိုင်နဲ့ကိုကျော်လွန်ပြီးပြန်တန်းသွားမှာဖြစ်တယ်လို့လင်ကူနာကပြောပါတယ
် The concept of the maritime activity that both aircraft will take off and then
ဒီကြောင့်လှရှားမှုရဲ့သဘောတရားကတော့နှစ်ဖက်စလုံးကလေယာဉ်တွေဟာပြန်တက်ပြီးတော့တတ်မှတ်ထားတဲ့နေရာကိုသွားပါမယ်အခုချိန်ကြီးတော့ဘဲဆိုတာကိုကျွန်တော်မသိသေးပါဘူးအဲ့ဒီနောက်သူတို့ဟာအဲ့ဒီနေရာမှာရှာဖွေရင်းနဲ့ကယ်ဆယ်ရေးတွေနဲ့ပတ်သက်ပြီးလက်ကျင့်မှုတွေလုပ်သွားမှာပါ
တောင်တရုတ်ပင်လယ်ပြင်ကတော့ပါလောင်ဝမ်ကျွန်းရဲ့အနောက်ဘက်ကမ်းရိုးတန်းမှာဖြစ်ပြီးကျွန်းရဲ့အနောက်မြောက်ဘက်မိုင်250လောက်မှာတော့ဒူဘိုင်ငါးပိုင်အငင်းပွားနေတဲ့ Spratly ကျွန်းစုတွေရှိပါတယ်တရုတ်နိုင်ငံကအဲ့ဒီမှာလူလုံကျွန်းတုခုနှစ်ခုလောက်ကိုလုပ်နေပါတယ်ဖိလစ်ပိုင်ကလည်းအဲ့ဒီကျွန်းအလုံးနီးပါးလောက်ကိုသူတို့ပိုင်တယ်လို့ပြောနေပါတယ်အမေရိကန်နဲ့အခုနှစ်လှုပ်တဲ့ပူးတွဲစီးရဲလက်ချက်မှုကနှစ်ပေါင်းများစွာကတည်းကနှစ်ဆင်လှုပ်လာကြတာဖြစ်ပြီးဒါဟာတောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံနဲ့ဖြစ်နေတဲ့အငင်းပွားမှုနဲ့မပတ်သက်ဘူးလို့ဖိလစ်ပိုင်စစ်ဖက်တောင်းရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းဂျပန်နိုင်ငံနဲ့လှုပ်တဲ့လက်ချက်မှုတွေကတော့ဂျပန်နိုင်ငံအတွက်ထင်ရှားတဲ့အမတ်တင်ကိတာဖြစ်တယ်လို့အကဲခတ်တွေကပြောပါတယ်။ဖိလစ်ပိုင်ရဲ့ The New Patriot Alliance Party ကနိုင်ငံတွင်းမှာအမေရိကန်တပ်တွေရှိနေတာကိုစန့်ကျင်နေတာဖြစ်ပါတယ်။ပါတီရဲ့တွင်မှုချုပ် Renato Reyes ကတော့ဖိလစ်ပိုင်နိုင်ငံမှာဂျပန်စစ်တပ်ရဲ့အကျိုးစီးပွားနဲ့ပတ်သက်ပြီးဖိလစ်ပိုင်နိုင်ငံအနေနဲ့စိုးရိမ်ဖို့လိုတယ်လို့ပြောလိုက်ပါတယ
် They probably plan to flex more and more of their military muscle in the coming years
ဂျပန်နိုင်ငံအနေနဲ့သူတို့ရဲ့စိတ်အင်အားကိုလာမယ့်နှစ်တွေအတွင်းမှာပိုပြီးချက်ထွင်ဖို့စီစဉ်ကောင်းစီစဉ်လာနိုင်ပါတယ်ကျွန်တော်တို့အသုံးချသွားတာမျိုးအဖြစ်မခံချင်ပါဘူးအမေရိကန်ရဲ့ဂျာဝင်ဆွတ်ဖက်ရေးဝါဒအတွက်ရောဒါမှမဟုတ်ဂျပန်ရဲ့စစ်ဝါဒအတွက်ရောဂျာကနေအတုံးချခံတွေမဖြစ်ချင်ပါဘူ
းဖိလစ်ပိုင်သမ္မတဗနီနိုအကီနိုဟာဂျပန်နိုင်ငံကိုအခုလအစောပိုင်းကတွားရောက်ခဲ့ပြီးတော့ဖိလစ်ပိုင်နိုင်ငံကိုအလဲကျဂျပန်တပ်တွေပို့ပြီးလာနိုင်အောင်တပ်တွေတရားဝင်လာရောက်မဲ့သဘောတူညီချက်ကိုနှစ်နိုင်ငံအနေနဲ့စတင်လှုပ်ဆောင်သွားဖို့ရှိတယ်လို့လည်းပြောပါရခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
American တန်ကနေဂျွန်လ23ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုမနက်9နာရီဒီလိုင်းတို့မီတာ30 40 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုစီစဉ်ဒုတိယပိုင်းမှာနားဆင်ရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်စတာတွေကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်စီးပွားရေးကဏ္ဍမှာဆိုရင်တော့
ဒီဂျာတာမြို့နယ်မှာရှိတဲ့ Entrepreneur ပေါ့နော်ဆိုတော့ဒီတွင်စီးပွားရေးဆန်းဆောင်ရှင်တွေနဲ့ဒီမှာက
အဲတိတ်ဆုံရပါတယ်တိတ်ဆုံပြီးတော့သူတို့ရဲ့ဘဝမှာအမေရိကန်သမရကကမကထပြုတဲ့ Wisely အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုမှာစီးပွားရေးဆိုင်ရာလုပ်ငန်းတွေလာရောက်လေ့လာခဲ့တဲ့မန်နင်းဝီပြောသွားတာဖြစ်ပါတယ်။ဒါပြင်သုတဆုံတဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီတဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာပါ။ဦးစံမိုးဝေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
။သောတာရှင်များခင်ဗျာ။ဦးစွာပထမတင်ပြချင်တာကတော့ထိုင်းနိုင်ငံတို့ဒဘင်ကောက်ပို့သတင်းစာမှာဖော်ပြထားတဲ့ဆောင်းပါးတစ်ခုဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရဖို့မျှော်တွေးထားပါတယ်ဆိုပြီးတော့ AFP သတင်းဌာနကနေရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာသူမရဲ့မွေးနေ့အထိတ်မှအခမ်းအနားကိုဆင်နွှဲရင်းနဲ့သူမရဲ့ပါတီကိုအခုနှစ်ကုန်ပိုင်းမှာကျင်းပမဲ့အရေးကြီးတဲ့ရွေးကောက်ပွဲမှာအနိုင်ရရှိရေးကြိုးပမ်းကြဖို့တွန်းအားပေးတိုက်တွန်းသွားခဲ့တယ်ဆိုပြီးတော့အစကြီးရေးသားထားတာပါ။အော်တိုဘာလကုံဓမ္မမဟုတ်ရင်နိုဝင်ဘာမှာကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမယ်ဆိုရင်ဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာအမတ်အများစုနေရာကိုအနိုင်ရလိမ့်မယ်ဆိုပြီးတော့အများစုကမျှော်လင့်ထားပါတယ်လို့ရေးသားထားပါတယ်။အားကောင်းလာတဲ့ပြည်သူလူထုရဲ့အားပေးထောက်ခံမှုကြောင့်ကျမတို့ရဲ့ပါတီဟာအနိုင်ကိုရရလိမ့်မယ်ပြက်ပြက်သားသားအနိုင်ရဖို့တော့လွတ်ဖို့လိုတယ်ဆိုပြီးတော့ပြောတဲ့အကြောင်းရေးသားထားပါတယ်။အတူယောင်ပြုပြင်ပြောင်းလဲရေးပုံစံနဲ့တွားနေတဲ့အစိုးရကတန့်ရှင်းတဲ့ရွေးကောက်ပွဲလုပ်ပေးပါမယ်ဆိုပြီးတော့ကတိပြုထားပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့မှတ်ချက်ပေးစကားဟာ LND ပါတီကြုံတွေ့ခဲ့ရတဲ့ရှည်လန်းတဲ့ရွေးကောက်ပွဲခီးလန်းနဲ့နှိုင်းယှဉ်ကြည့်ရင်ရှော့တွက်တယ်လို့မျိုးများဖြစ်နေသလားဆိုပြီးတော့ထောက်ပြထားပါတယ်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကတော့လွှတ်တော်ရဲ့လေးပုံတစ်ပုံဟာရွေးကောက်တင်မြှောက်ခြင်းမခံရဘဲစစ်သားအမတ်တွေကနေရာယူထားတာဖြစ်ပါတယ်အကြက်ခန့်လေးလာသူတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာမျှော်လင့်ထားတဲ့အတိုင်းစစ်တပ်ကြီးစိုးထားတဲ့လွှတ်တော်ကိုစင်ခေါ်နိုင်လောက်အောင်အမတ်နေရအများစုကိုအနိုင်ရဖို့လိုအပ်တယ်လို့ဆိုပါတယ်။တားမြောက်ဟာနိုင်ငံခြားသားတွေဖြစ်နေတဲ့အတွက်တမရယာရုကိုယူပိုင်ခွင့်မရှိအောင်ကန့်သက်ထားတဲ့အခြေခံဥပဒေအရကျင်းပမဲ့ရွေးကောက်ပွဲကိုသူမပါတီအနေနဲ့ဝင်မဲ့မဝင်ဘူးဆိုတာကိုမကြခင်ဆုံးဖြတ်မှာပါလို့စနေနေ့ကပြောကြားခဲ့ပါတယ်ဆိုပြီးတော့ရေးသားပါတယ်။ဒါပေမဲ့ဘလူပဲဖြစ်ဖြစ်ဒေါအောင်ဆန်းစုကြည်ဟာရွေးကောက်ပွဲမှာအနိုင်ရရှိရေးအတွက်စီယုံလှုပ်ရှားမှုကတော့လူထုကြားမှာစတင်နေပြီဆိုတာကိုသတိပြုမိတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်အပြည့်အစုံကို thebangkokpost.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာနောက်ဆက်လက်တင်ပြပေးခြင်းနဲ့ဆောင်းပါးတစ်ပုဒ်ကတော့ The Straits Times သတင်းဌာနမှာရေးထားတဲ့ဆောင်းပါးဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ပေါ်တရုတ်နိုင်ငံကပြသလိုက်တဲ့ဆက်ဆံရေးကမြန်မာနိုင်ငံမှာအပြောင်းအလဲကြီးကြီးမားမားရှိလာမယ်ဆိုတဲ့သင်္ကေတဖြစ်တဲ့စုကြည် Treatment in China Signals Big Change in Myanmar ဆိုပြီးတော့ခေါင်းစဉ်တက်ပြီးနမောကိုရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်တရုတ်ဆိုရကဒေါအောင်ဆန်းစုကြည်ကိုကော်စောနီခင်းပြီးတော့ကြိုးစိုးပြလိုက်တာဟာအခုနှစ်ကုန်ပိုင်းမှာကျင်းပမဲ့ရွေးကောက်ပွဲပြီးရင်အစိုးရဘက်မှကြီးကြီးမားမားအပြောင်းလဲဖြစ်လာနိုင်ခြေရှိတယ်ဆိုတာကိုအတိအမှတ်ပြုလိုက်တာဖြစ်တယ်ဆိုပြီးတော့ဆောင်းပါကိုဖွင့်ထားပါတယ်အစိုးရသည့်တရက်ဟာရှင်းနှစ်ဧပြီလမှာပေါ်လာမှာဖြစ်ပြီးမြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံမှုကြီးကြီးမားမားပြုလုပ်ထားတဲ့တရုတ်နိုင်ငံအတွက်တော့ဒီကာလဟာအလွန်အရေးပါတဲ့အချိန်ဖြစ်တယ်လို့ထောက်ပြပါတယ်ဒီလိုလုပ်ခဲ့တဲ့လုပ်ရဟာတရုတ်ဆိုရနဲ့ဒေါအောင်ဆန်းစုကြည်တို့ကြားမှာလက်တွေ့သဘောဆန်တဲ့ပေါင်းကူးမှုဆက်ဆံရေးဖြစ်တယ်ဆိုပြီးတော့လေတုံးသက်သူတွေကပြောတဲ့အကြောင်းရေးသားထားပါတယ်အပြည့်အစုံကို The Straits Times မှာဖတ်ရှုနိုင်ပါတယ်ခင်ဗျာနောက်ထပ်ဆက်လက်တင်ပြပေးချင်တာကတော့ The Bangkok Post သတင်းစာမှာဆောင်းပါးရှင်ကင်ဝါဟောင်လောင်ဆိုသူရေးသားထားတဲ့ Friendship Bridge Fuels Drug Trafficking ချစ်ကြည်ရေးဒရားဟာမူရဲ့စေဝါကူးတန်းရောင်းဝယ်မှုကိုအားပေးနေပါတယ်ဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်ပြီးခဲ့တဲ့လအတွင်းဖွင့်လှစ်လိုက်တဲ့မြန်မာလာအိုချစ်ကြည်တရဟာရေရှည်မြုံမှန်းထားတဲ့စီးပွားရေးအကျိုးရလဒ်တွေတည်ဆောင်လာမှာဖြစ်တယ်လို့မ မူရစေဝါတဲဆောင်ရောင်းဝယ်မှုတွေကိုလည်းအဲ့ဒီလမ်းကြောင်းကတစ်ဆင့်တိုးမြင့်လာနိုင်တယ်ဆိုပြီးတော့အစချီရေးသားထားပါတယ်မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းဟာတိုင်းဒေသလူမျိုးစုနယ်ဝင်တွေနေထိုင်ကြပြီးတော့မူရစေဝါထုတ်လွှင့်မှုမှာပါဝင်ပတ်သက်နေကြတယ်ဆိုပြီးတော့မြန်မာနိုင်ငံမူရစေဝါထင်းချုပ်ရေးကော်မတီကရဲမှူးကြီးဦးမြင့်သိန်းကပြောဆိုခဲ့မှုတွေအကြောင်းဒီဒေသမှာတိဆောက်ထားတဲ့သတင်းကြီးကမူရစေဝါတဲဆောင်ရောင်းဝယ်မှုကွန်ရက်ကိုပိုးပြီးတော့လုပ်ဖြစ်အောင်အားပေးသူဖြစ်လိမ့်မယ်ဆိုပြီးတော့လဲထောက်ပြထားပါတယ်အပြည့်စုံကိုဒပန်ကောက်ပို့စ်တင်းစားမှာဖတ်ရှုနေပါတယ်ခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုဦးဆန်မိုးဝေတင်ဆက်ပေးသွားတာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေကိုလဲမှန်ပေးခင်မှာအမေရိကန် EDN အသုံးနှုန်းနက်ခင်းအလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီနေ့ပြတင်ပြမယ် idiom အသုံးကတော့
pull a fast one
ဖြစ်ပါတယ်စာလုံးပေါင်းက p u l l pull ကဆွဲတာ a တခု f a s t fast ကလှင်တာမြန်တာ w o n e 1ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှစ်ဖို့လိမ်ဖို့နှက်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်ဒါကြောင့် to pull a fast one idiom ဒီဘက်ကတော့လိမ်ဖို့ညာဖို့ညစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူကိုရှမ်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပားကိုလိမ်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာအသံစီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကို view ရဲ့မနက်ခင်းတိုင်းမှာနားဆင်နိုင်ပါတယ်အခုအစားပြီးတော့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်အရင်ဆုံးတော့ပတ်စင်စီးပွားရေးကဏ္ဍကိုနားဆင်ရမှာပါအမေရိကန်သမ္မတဘရက်အိုဘားမားကကမ္ဘာ့ကထပြူစီစဉ်တဲ့ white silicon ရှစ်တောင်အောင်ဆက်လူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့အမေရိကန်နိုင်ငံကိုရောက်လာကြတဲ့လူငယ်ခေါင်းဆောင်တွေကတူဖြစ်တဲ့ဒေါက်တာနှင်းဝက်ရီဝင်းဟာ Economic Empowerment စီးပွားရေးဆန်းဆောင်ရေးမြင့်တင်မှုအစီအစဉ်မှာပါဝင်ခဲ့ပြီးတော့အမေရိကန်ဆိုရရဲ့စီးပွားရေးဆိုင်ရာလုပ်ငန်းတွေကိုသတင်းပတ်၅ပတ်ကြာလေ့လာခွင့်ရခဲ့ပါတယ်။ဒေါက်တာနှင်းဝက်ရီဝင်းရဲ့အမေရိကန်နိုင်ငံခီးစဉ်အတွေ့အကြုံကိုမေးမြန်းပြီးတော့ကိုဇော်ဝင်းလိုင်ကအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဒေါက်တာနင်းဝင်းယူရမှာဒီမှာစိတ်သက်သာလို့နှစ်ကနေပြောခွဲရပြီးတော့ဒီမှာမာစတာကိုမာစတာ of public health ပေါ့နော်ပြည်သူ့ကျန်းမာရေးကိုဒီမှာဘင်္ဂလားဒေ့ရှ်မှာတက်ထားပါတယ်ဒီမှာအခုလုပ်နေတဲ့လုပ်ကတော့ဒီ research နဲ့စီမံကိန်းတိုးတက်ရေးအပိုင်းပေါ့နော်စီမံကိန်းတိုးတက်ရေးအပိုင်းကိုတာဝန်ယူကြပါတယ်ဒီမှာအခု entrepreneurship development network asia လို့ခေါ်တဲ့အနက်မြန်မာမှာ director of research and program implement အနေနဲ့တာဝန်ယူထားပါတယ်ဟုတ
်ဟုတ်ကဲ့ဆရာမအနေနဲ့ကအခုဒီမှာဒီ YC လေးလို့ခေါ်တဲ့ဒီအာရှလူငယ်ခေါင်းဆောင်အစီအစဉ်ပေါ့နော်တမရဩဘာမားကစီစဉ်ကျင်းပတဲ့အစီအစဉ်မှာဟိုလူငယ်ခေါင်းဆောင်တယောက်အနေနဲ့မြန်မာနိုင်ငံကိုကိုစားပြုပြီးတော့ပါလာရတယ်ဆိုတော့ဘေကန္နမှာညီမကပါတာလေသူတို့ကန္နလေးတွေခွဲထားတယ်လို့ကျွန်တော်တို့နားလည်ပါတယ်ရေဘူးကအဖြစ်တော့
ဟုတ်ကဲ့ဟုတ်ကန္နလေးခွဲထားပါတယ်ရှင်ဒီမှာက economic empowerment ဆိုတဲ့ကန္နလေးမှာပါပါတယ်ရှင်ဟုတ်
ဟုတ်ကဲ့ဆိုတော့အဲ့ဒီဟာအဲ့ဒီဒီ economic empowerment ကဏ္ဍထဲမှာပါတဲ့အတွက်ကောညီမအခုလုပ်နေတဲ့အလုပ်တွေအတွက်ဘယ်လိုအထောက်အကူပြုမလဲဘယ်လိုအတွေ့အကြုံတွေရပါသလဲ
ဟုတ်ညီမအခုပေါ့နော်ညီမဘဝအတွက်ကတော့ညီမဒီ economic empowerment ဘက်ကိုအထူးသဖြင့် women economic empowerment ညီမစိတ်ဝင်စားတဲ့အတွက်ညီမဒီနောက်ပိုင်းအရှိတ်ဆက်ပေါ့နော်တဲ့ NGO အဖွဲ့အစည်းတွေ non-profit အဖွဲ့အစည်းတွေ NGO မဟုတ်လဲ non-profit အဖွဲ့အစည်းတွေမှာလုပ်တဲ့နေရာမှာညီမအတွက်အများကြီးဘူးတူတာရပါတယ်ပြီးတော့ جماعه အဲ့အရာတွေအကုန်လုံးကိုလည်းပြန်ပြီးတော့အသုံးချနိုင်မယ်လို့ယုံကြည်ပါတယ
်ဆိုတော့အမေရိကန်နိုင်ငံမှာဘယ်လောက်ကြာသွားသလဲဒီမှာရှိတဲ့ဟာတွေဘယ်လိုလုပ်ငန်းတွေကိုလေ့လာရသလဲပြောပြပါဦး
ဟု
ော့ဒီမှာဒီမှာငါးပက်တာတယ်ပေါ့နော်အဲဒီအမေရိကန်နိုင်ငံမှာငါးပက်တာပါတယ်ဒီမှာငါးပက်တာတဲ့အထက်မှာသူတို့ကဟိုဒီမှာတို့ရဲ့နောက်ခံအဲ experience ပေါ့နော်ပြီးလာလို့ရှိရင်နောက်ခံ education နေနဲ့ပတ်သက်ပြီးတော့သူတို့ကဟိုနေ company အတီးတီးကိုထားပါတယ်ကျမတို့ကစာစာမှာရှိတဲ့ University of Oklahoma မှာရှိတဲ့ CCEW ပေါ့နော် Center for Creation of Economic Wealth မှာကျမကဒီ social entrepreneurship ကို training fellowship ပေးတဲ့ program တစ်ခုမှာကျမကရောက်သွားပါတယ်ဟုတ်ကျမအဲ့မှာလေ့လာရပါတယ်၃ဘက်အနေနဲ့ဟုတ်
ဟုတ်ကဲ့ဘလို့မျိုးတွေများနည်းနည်းလေးအသေးစိတ်လေးပြောလို့ရမလားဘလို့အလုပ်တွေများလေ့လာရသလဲဟိုဆိုတာလေးကိုလေသူတို့ဘလို့ဘာတွေများလေ့လာခွင့်ရခဲ့သလဲ
ဟုတ်ကျမကဒီအဲ့မှာသွားလေ့လာတဲ့အချိန်မှာကျမကဒီတာဆန်မြို့နယ်မှာရှိတဲ့ entrepreneur ပေါ့နော်စုံကြည့်ချင်းဒီဘွားရဲ့ဆန်းဆောင်ရှင်တွေနဲ့ကျမကတွေ့ဆုံရပါတယ်တွေ့ဆုံပြီးတော့သူတို့ရဲ့ဘွားမှာဘလို့စူးစမ်းပြီးတော့မှဒီလို entrepreneur တယောက်ဖြစ်လာတဲ့ရက်တီလာနိုင်တယ်ဆိုတဲ့ဟာတွေကျမလေ့လာရပါတယ်ပြီးတော့လို့ရှိရင်ကျမကဒီသူတို့ဒီမှာအဲ့တာဆန်မြို့မှာရှိတဲ့တခြား organization တွေပေါ့နော်ညီမ refugee တွေကိုလုပ်ပေးနေတဲ့အဖွဲ့အစည်းရင်းနဲ့လည်းကျမတွေ့ပြီးတော့မှသူတို့ရဲ့လုပ်ငန်းဆောင်တာတွေကျမလေ့လာရပါရှင်ဟုတ
်ဟုတ်ကဲ့ဆိုတော့ဟိုအခုဟိုပါတော့မြန်မာနိုင်ငံမှာလည်းကိုကဟိုဟိုလုပ်ငန်းပိုင်းဆိုင်ရာမှာလည်းအတွေ့အကြုံတော်တော်လေးရှိထားတယ်။နောက်ပညာရေးအရလည်းနိုင်ငံတကာမှာပါသွားပြီးတော့နိုင်ငံခြားတွေမှာပါပညာရေးဝင်လည်းတင်းစီးပူးပူးတယ်ဆိုတော့ဒီအခုဒီလေ့လာရတဲ့ဒီဟိုဝိုင်းစီလီအစီအစဉ်ကရတဲ့သင်ခန်းစာတွေနဲ့နိုင်ရှင်ကြည့်ရင်မြန်မာနိုင်ငံရဲ့အနေထားနဲ့ဆိုလို့ရှိရင်အားနည်းချက်အားတာချက်ဘာတွေများတွေ့ရပါသလဲ။
ဟုတ်ကျမတို့အခုပေါ့နော်အခုဟိုကျမတို့နိုင်ငံမှာလဲဟိုအခုချိန်မှာဒီ small and medium enterprises တွေကိုဟိုအားပေးနေတယ်ပေါ့နော်ဖြစ်လာဖို့အတွက်အားပေးနေတဲ့အတွက်အရန်ကိုဟိုကျမဒီဟာဒီလာနဲ့ပတ်သက်လို့ရှိရင်ဒီလာနဲ့အခုလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ဆိုလို့ရှိရင်အရန်မဲ့တိုက်ဆိုင်မှုရှိတဲ့အတွက်ကျမအဲ့ small and medium enterprise တွေ develop ဖြစ်လာဖို့အတွက်ကိုဟိုကျမကဟိုအဲ့ဒါကျမအတွက်ဟိုအားတာချက်ပေါ့နော်လုပ်ဖို့အတွက်အားတာချက်ဖြစ်ပါတယ်ဟုတ်အားနည်းချက်ကတော့ကျမအခုတတိယတော့ဟိုတခြားလုပ်ငန်းပိုင်းဆိုင်ရာလေးတွေမှာတခြားအသေးဖွဲခက်ခဲလေးရှိရလွယ်လို့ကြံတဲ့ဟာတော့အားအနေချက်ရည်လို့ကျွန်မမတွေ့ပါဘူးရှင်ဟုတ
်ဟုတ်ကဲ့ဆိုတော့ဟိုစီးပွားရေး empowerment ကဏ္ဍနဲ့လာတယ်ဆိုတော့လေဟိုစီးပွားရေးနဲ့ပတ်သက်လို့ကဘာတွေများထူးထူးခြားခြားလေ့လာမိတာရှိသလဲ
ဟုတ်ကျွန်မကတော့စီးပွားရေးနဲ့ပတ်သက်ပြီးတော့လာတယ်ဆိုမဲ့ကျွန်မကစီးပွားရေးဟိုဒီ profit ပိုင်းစီးပွားရေးကိုဟိုထက်သာလို့ရှင်ကျမက non profit ပိုင်းကိုလုပ်နေရပါတော့။အဲ့အတွက်ကြောင့်ကျမဒီ non profit sector မှာပြန်ပြီးတော့အသုံးချနိုင်မဲ့အဲဒီသူတို့စီမှာဘယ်လိုမျိုးဟိုဒီဟာကို social entrepreneurship ကိုဘယ်လိုမျိုးအားပေးနေရဲဆိုတဲ့ပိုင်းတွေကိုလေ့လာရပါတယ်ရှင်ဟုတ
်။ဟုတ်ပြီ။ဆိုတော့ဆရာမနေဝူရီဝင်းအနေနဲ့ကောဒီတခြားမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေကိုရောအခုလိုမျိုးဆရာမတို့လိုမျိုးအမေရိကန်မှာလာပြီးတော့လေ့လာခွင့်ရအောင်သိတယ်မလား။သူတို့ရဲ့လုပ်ငန်းတွေကိုအနီးကပ်သူဟာတင်ကြားခွင့်ရအောင်ဘလိုများဟိုအကြံဉာဏ်ပေးခြင်းတည်းလေဒီလိုမျိုးဝိုင်းစီလီပရိုဂရမ်လိုမျိုးပေါ့ဒါမှဒီဟာကိုဘလိုကိုယ်အနေနဲ့ပါအောင်ရှောက်ခဲ့ရတယ်လဲဆိုတော့အတွေ့အကြုံလေးတွေပြန်မြပေးလို့ရမလား
ဟုတ်ကျမတားတာတော့အတိအကျရေလို့မဟုတ်ကျမတားတာကျမတို့စီမှာအယောက်20ပြီးခဲ့တယ်ကျမတို့ဒီ batch အတွက်ပေါ့နော်အယောက်20ရှောက်ကြတယ်ပေါ့ရှောက်ကြတဲ့အချိန်မှာကျမတို့ဟို essay တွေလည်းရေးရတယ်ပေါ့နော် essay တွေလည်း၅ပုဒ်လောက်ရေးရတယ်ပြီးသွားလို့ရှိရင်ကျမတို့ဒီ interview ထိုင်ရတယ်ပေါ့interview ထိုင်နေဒီ US ဘက်ကလည်း view တယ်ပြီးတော့အဲ့ဘက်မှာရှိတဲ့ local partner organization ကလည်း view တယ်ပေါ့နော် view ရတဲ့အချိန်မှာကျမတို့ဒီ interview အတွက်လည်းပြင်ဆင်လာရတယ်ပြီးသွားလို့ရှိရင်ဒီရွေးခံရတဲ့အတွက်ကျမတို့ကဟိုဒီတဲ့နဲ့ဒီဟာအတွက်ကိုပေါ့နော်အချိန်ပေးပြီးတော့မလာခင်မှာလည်းကျမတို့ကဒီဟာအတွက်ကိုအချိန်ပေးပြီးစီစဉ်လာရတယ်ပေါ့ဒီဟာလာလို့ရှိရင်ဘယ်ဟာတွေကိုတွိုင်းကောင်းမလဲဘာတွေလုပ်ကောင်းမလဲဆိုတဲ့ဟာတွေဒီအဲဖန်အတွက်ပဲမဟုတ်ဘူးပေါ့နော်ဒီဟိုဒီလုပ်ငန်းမိုင်းဆိုင်ရာမှာကိုဘယ်လိုအကျိုးရှိအောင်ဒီမှာဆိုရင်ဘယ်ကိုသွားပြီးတော့မှလေ့လာရရင်ကောင်းမလဲဆိုတဲ့ဟာမျိုးလေးလည်း online မှာရှာလာရတယ်ပေါ့အဲ့ဒီအတွက်ကျမတို့ကဒီလေးရောက်လာရောကျမတို့ကပို့ပြီးတော့အသုံးချနိုင်တယ်ပေါ့နော်အဲ့ဒီအတွက်ဒီနောက်လျှောက်ကြမဲ့လူတွေပဲပေါ့နော်ဒီ program အတွက်ကိုနောက်လျှောက်ကြမဲ့လူတွေလည်းကျမအားပေးချင်ပါတယ်ငါးဘက်ကိုတော့အချိန်ပေးပြီးတော့ဒီလိုလာတက်ပါတယ်လို့ပြောချင်ပါတယ်ရှင်ဟုတ
်ဆရာမကြီးကျေးဇူးအများကြီးတင်ပါတယ်အခုလိုဖြေချပေးတဲ့အတွက
်ဟုတ်ကဲ့ဟုတ်ကျမလည်းကျေးဇူးတင်ပါတယ်ရှင်ဟုတ်
ကောင်းဝင်လိုက်စီစဉ်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတခါတော့သုဒ္ဓဆောင်လင်အမေရိကန်တခွင်စီစဉ်ကိုထုတ်လွှင့်ပေးမှာပါဂျွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်အကြောင်းမျိုးမျိုးကြောင့်နဲ့စင်နှစ်တိုင်းကိုမွေးရက်မြီကနေတခြားတိုင်းပြည်တစ်ခုခုမှာဒုက္ခသည်ဖြစ်နေရှေ့ပြောင်းကြီးချာနေထိုင်သူအရေအတွက်သိင်္ဂနန်းတိရှိတယ်လို့ဆိုပါတယ်အခုတစ်ပတ်အစီအစဉ်မှာတော့အမေရိကန်ပြည်တော်စုကိုဒုက္ခသည်ဖြစ်နေရှေ့ပြောင်းကြီးချာနေထိုင်နေတဲ့ကိုထက်အောင်ကိုဆက်သွယ်ပြီးသူဖြတ်တန်းခဲ့ရတဲ့အတွေ့အကြုံအကြောင်းကိုကိုအောင်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ကိုထဲအောင်ဒီအမေရိကန်ပြည်ထောင်စုကိုဘယ်တုန်းကစပြီးတော့ရောက်ခဲ့ရလဲမိသားစုဝင်ဘယ်နှယောက်နဲ့အတူလာခဲ့လဲဆိုတဲ့အကြောင်းအရင်ပြောပြပါလား
။ကျွန်တော်2004ခုနှစ်မှာကျွန်တော်မဲဆောက်ကနေဘန်ကောက်ကနေကျွန်တော်အမေရိကန်ကိုစပြီးလာတာပေါ့နော်။ကျွန်တော်မိသားစု3ယောက်ပါ။ကျွန်တော်ကလေးသား1ယောက်ပါပါတယ
်။ဒုက္ခတွေအဖြစ်ကိုယ်အတိမတ်ပြုပြီးတဲ့အချိန်မှာကိုကဒီအနောက်နိုင်ငံတွေတော်တော်များများကိုပေါ့လေ။တွားခွင့်ဟိုရှိပါတယ်။ဆိုတဲ့အခါကျတော့အဲ့ဒီအထက်ရမှာအမေရိကန်ကိုဘာကြောင့်ရွေးပြီးတော့လာခဲ့တာလဲဆိုတာကိုနည်းနည်းတော့ရှင်းပြပါလား
။အမေရိကန်နိုင်ငံရဲ့အခြေအနေကသူကအဓိကအဖြစ်တော့ဒီကလေးတွေပညာရေးပေါ့နော်။ပညာရေးအဓိကဦးစားပေးပြီးတော့ကျွန်တော်အဲ့ဒါကိုစဉ်းစားတယ်။နောက်တစ်ချက်ကလည်းကျွန်တော်တို့လူကြီးတွေအနေနဲ့ကြတော့ဒီအလုပ်အကင်ရှာဖွေလုပ်ကင်ဖို့လို့အလုပ်လုပ်နိုင်တယ်လို့အကျိုးရှိနိုင်တယ်လို့သတင်းကြားတယ်။ပြီးတော့ကိုယ့်ရဲ့မျိုးဆက်တွေအနာဂတ်ကိုလည်းဟိုပံ့ပိုးနိုင်တဲ့အနာဂတ်အတွက်ပညာရေးမှာလည်းစိတ်ချရတယ်လို့ကျွန်တော်သတင်းကြပါတယ်။တခြားနိုင်ငံတွေလည်းရှိပါတယ်။အော်စီတို့ဘာလို့အဲ့လိုကြားတာပေါ့။သို့တော့ကျွန်တော်ကအမေရိကန်ကိုရွေးချယ်ခြင်းအကြောင်းရင်းကတော့အဓိကအဖြစ်တော့ပညာရေးကလေးပညာရေးကိုအဓိကဦးစားပေးပြီးတော့ရွေးချယ်လိုက်တာပါပဲ
။ဟုတ်ကဲ့ဆိုတော့အခုကိုထက်အောင်ကဒီအမေရိကန်ကိုမရောက်ခင်မှာဟိုမျှော်မှန်းခဲ့တယ်လို့ပေါ့လေဖြစ်လာခဲ့လားဗျ။
အမေရိကန်နိုင်ငံကိုကျွန်တော်ဒုက္ခသည်ဖြစ်ရွှေ့ပြောင်းအခြေချတဲ့ပထမကျွန်တော်ရည်ရွယ်ချက်ကဒီကလေးတွေရဲ့ပညာရေးကအမေရိကန်မှာနံပါတ်1ကအထက်တန်းပညာရေး high school ပညာရေးပေါ့12တန်းပညာရေးအထိကိုဟိုမပူမပင်မကြောက်မကြနဲ့ကလေးတွေက AC သွားလာတာဖြစ်တယ်ပြီးတော့ဟိုเจ้ามาပညာသင်ကြားရေးရောပြီးတော့သွားရေးလာရေးကိစ္စရောပြီးတော့เจ้ามาသူတို့တွေစာရေးတောင်ရေးစာအလုံးအစိုးရနေပြီးတော့မှဟိုเจ้าစည်းဆိုတာကိုကိုကဘာမှမပန်ပိုးရဘဲနဲ့ပညာကိုအေးအေးချမ်းချမ်းနဲ့ကျွန်တော်သင်တာကိုကျွန်တော်တွေ့ရတယ်ဗျအခု10နှစ်ကျော်ကာလကိုရောက်ချီတဲ့အခါကျတော့ကျွန်တော်ထင်တဲ့အတိုင်းပဲဖြစ်လာပါတယ်ကိုစူးစမ်းရင်စူးစမ်းနိုင်တယ်လို့ကိုမှဘယ်လိုခေါ်မလဲဆိုတော့တစုံတရာမိသားစုအတွက်ဘဝအတွက်ယက်တည်နိုင်တာလားကိုခြေတော်ကိုယက်တည်နိုင်တာရှိတယ်ဟိုပြောရရင်တော့ဗျာဟိုပူပင်သောကနည်းနည်းပါပါလောက်နဲ့ဘဝကိုကိုခြေတော်ကိုယက်တည်နိုင်တယ်ဆိုတော့တို့တော့ကျွန်တော်တွေ့လိုက်ရတယ
်ရွှေပြောင်းချစ်ချဖို့ဒုက္ခတွေတွေမှာလဲဒီလာကြတဲ့ဒီနောက်ခံပေါ့နော်အကြောင်းရင်းတွေအများကြီးရှိပါတယ်ဆိုတော့ကိုထက်အောင်ကရောဘယ်လိုမျိုးဒီဒုက္ခတွေအဖြစ်ရောက်ခဲ့တာလဲအဲ့ဒီအကြောင်းလေးကိုနည်းနည်းတော့ပြောပြပါလား
။ကျွန်တော်ကတော့ပြောရမယ်ဆိုရင်ဗျာဟိုနိုင်ငံရေးနဲ့ပတ်သက်တာပေါ့နော်ကျွန်တော်1990ခုနှစ်နောက်ပိုင်းမှာကျွန်တော်လက်နက်ကိုင်တွန်လိုင်းကိုရောက်လာတယ်လက်နက်ကိုင်တွန်လိုင်းကိုရောက်လာပြီးတော့နေဆက်မှာကျွန်တော်ကျန်းမာရေးလုပ်ငန်းတွေတွန်လိုင်းနေမှာဟိုကျန်းမာရေးလုပ်ငန်းတွေဒေါက်တာစင်စီယာတို့နဲ့တွဲပြီးတော့10နှစ်ကျွန်တော်လှုပ်လာတယ်လောက်လာရင်လည်းနေဆက်မှာသွားရေးလာရင်နေထိုင်ရအခက်အခဲဖြစ်လာတဲ့အခါကျတော့နောက်ဆုံးကျွန်တော်အဖမ်းခံလိုက်ရပါတယ်ကျွန်တော်ကဒေါက်တာစင်တီယာအဖမ်းခံလိုက်ရပါတယ်အဖမ်းခံလိုက်တဲ့အခါမှာကိုကထိုင်းနိုင်ငံမှာဒီလီဂယ်ဖြစ်တရားမဝင်လူဖြစ်နေတဲ့အခါကျတော့ကိုမှတခုခုလက်မှတ်ရှိဖို့လိုတယ်ဆိုပြီးတော့မှUN လက်မှတ်ကိုကျွန်တော် UN ရှောက်လိုက်တာပေါ့ဒုက္ခတွေဖြစ်ရှောက်လိုက်တာပေါ့ဗျာဒုက္ခတွေလက်မှတ်ကင်ပြီးနေရင်းရနေပြီးတော့မှအနောက်နိုင်ငံတွေသွားဖို့အတွက်လမ်းကြောင်းဖန်လာတာပေါ့အဲ့လိုဖန်လာတဲ့အခါမှာကျွန်တော်လည်းထွက်လာတာပါဗျာ
ဒီရွှေပြောင်းအခြေချနေထိုင်ဖို့အတွက်အကူအညီပေးတဲ့အဖွဲ့တွေရှိပါတယ်။အဲ့ဒီအဖွဲ့စည်းတွေအနေနဲ့ရောဒီကိုဒီအမေရိကကိုမလာခင်မှာဟိုဘယ်လိုပုံစံမျိုးဒီအမေရိကမှာကြုံတွေ့ရမယ့်အခြေအနေတွေအတွက်ပြင်ဆင်ပေးတာမျိုးပေါ့ဗျာ။ဆိုတော့အဲ့ဒါမျိုးလေးတွေအကြောင်းကိုနည်းနည်းပြပြပါအောင်
။ကျွန်တော်ဒုက္ခတွေအဖြစ်အတိမတ်ပြုလိုက်တဲ့အခါကျတော့ပြည်ပနိုင်ငံပေါ့ကိုအမေရိကန်နိုင်ငံကိုထွက်ရမယ်အမေရိကန်နိုင်ငံကိုမထွက်ခင်မှာဗျာအဆင်စင်တော့ရှိတာပေါ့။တန်ရုံကအင်တာဗျူးတွေပါလေခေါ်တာပေါ့နော်။ခေါ်ပြီးတော့သူတို့ကနေပြီးတော့မှလက်ခံလို့ဆုံးဖြတ်လိုက်တဲ့အခါကျတော့မသွားခင်မှာကျွန်တော်တို့ရဲ့ဟိုအမေရိကန်နိုင်ငံနဲ့လက်ရောညှိထွေအောင်နေထိုင်မှုဆိုတဲ့သင်တန်းတွေပေးပါတယ်အဲ့ဒါကဒီဟို IOM လို့ခေါ်တဲ့အဖွဲ့အစည်းပေါ့နော်ဆိုတော့အဲ့ဒီအဖွဲ့အစည်းကနေပြီးတော့သင်တန်းတွေပေးပါတယ်အမေရိကန်နိုင်ငံကိုရောက်ရင်သူ့ရဲ့ယဉ်ကျေးမှုနဲ့လက်ရောညှိထွေအောင်ဘယ်လိုနေထိုင်ရမလဲအဲနောက်ဆုံးဟိုအမေရိကန်နိုင်ငံမှာဟိုရောက်ရောက်ချင်းဟလာချင်းပြောရင်တော့ဟိုကိုကဘာသာစကားအခက်အခဲရှိတာတွေလည်းကြုံရနိုင်တယ်ပြီးတော့သွားရလာရလည်းကြုံရနိုင်တယ်ပြီးတော့ဒီပတ်ဝန်းကျင်မှာလည်းကိုယ်နဲ့မတူတဲ့ပတ်ဝန်းကျင်နဲ့နေရထိုင်မှာအများကြီးရှိပါတယ်ဆိုတော့အဲ့ဒီဟာတွေကိုသူကကြိုပြီးတော့သင်တန်းပေးထားတယ်ဗျ
ကျွန်တော်ဥပမာလေးတစ်ခုတော့ပြောပြပါလားဘလို့အကြောင်းအရာမျိုးတွေဘာတွေမှာဘလို့ချက်လက်ဒီမှာမတူတဲ့အခါကျတော့ဘာတွေကိုသတိထားဖို့လိုလဲဆိုတဲ့ဟာမျိုးလေးပေါ့ဗျာ
ကျွန်တော်တို့နိုင်ငံတွေမှာတော့မအရေးသေးသာတောက်စားပြီးတော့ကားမောင်းလာနေတွေ့ရတယ်ဗျဆိုတော့ဒီအမေရိကန်နိုင်ငံမှာရောက်လာတဲ့အခါကျရင်သူကဥမာသူ limit တကူရှိတာပေါ့ဗျာသူတို့ရှင်းပြတာတော့ဟာလာကိုကမူးနေတယ်လို့ယူဆရရင်ကားမောင်းလာလမ်းမောင်းတန်းကြောင့်မတည့်ဘူးလို့မြင်နေပလိတ်ကလိုက်မယ်ပလိတ်ကလိုက်ပြီးတော့သူတက်ဆိုင်ရမှာဒီအရေးကပါအရေးထက်မှပါဝင်တဲ့အဲကိုဟောနှုံးကိုစစ်စစ်တဲ့ကရိယာတွေရှိမယ်အဲ့ဒါနဲ့သူတို့တိုင်းမယ်ဟိုတိုင်းမယ်ပေါ့ဗျာမှုတ်ခိုင်းမှုတ်ခိုင်းတာပေါ့တိုင်းတဲ့အခါမှာကိုကအဲ့ဒါသူတတ်မှတ်တဲ့ limit တဲ့ကြော်သွားလို့ရှိရင်ကိုကဒီအရက်တောက်တဲ့အမှုနဲ့ကိုအချုပ်ထဲကိုရောက်မယ်ချုပ်ထဲရောက်တဲ့အခါ license သိရင်သိမဲ့အခါရှိတယ်အဆင့်အမှုကြီးရင်ကြီးသလိုသူတို့အဲ့လိုလှုပ်တာတွေရှိတယ်အရေးယူတာတွေရှိတယ်ပေါ့နော်ဆိုတော့အဲ့တော့ဒီကိစ္စလေးလုံးဝမလှုပ်ပါနဲ့ဆိုတဲ့အကြောင်းကိုသူတို့အဲ့ဒီကယဉ်ကျေးမှုသူတို့ရှင်းပြတာကျွန်တော်နားထဲမှာမှတ်မှန်ရကျွန်တော်ကြားမိတယ်
ဟုတ်ကဲ့ဒီကိုရောက်ပြီးတဲ့အခါကျတော့ဟိုခေါ်ပေးတဲ့အဖွဲ့အစည်းပဲဖြစ်ဖြစ်မိသားစုပဲဖြစ်ဖြစ်စပွန်ဆာပေါ့ဗျာဆိုတော့ဟိုသူတို့အနေနဲ့ရောနောက်ဒီအမေရိကန်အစိုးရအနေနဲ့ရောဒီအမေရိကန်ကိုစပြီးတော့ဟိုပြောင်းရွှေ့ခြေချလာတဲ့သူတယောက်ကိုဘာတွေအကူအညီပေးလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အမေရိကန်နိုင်ငံရဲ့လေစိတ်ကိုကိုယ်ခေါ်တဲ့စပွန်ဆာပေါ့ဗျာကိုယ့်ရဲ့အေဂျင့်ပေါ့စပွန်ဆာကနေပြီးတော့လေစိတ်မှာရောက်အောင်ချင်းပဲလာကြိုးပါတယ်ကျွန်တော်တို့မိသားစုနာမည်တွေနဲ့ဆိုင်းဘုတ်တွေထောက်ပြီးလာကြိုးပါတယ်လာကြိုပြီးတော့ကျွန်တော်တို့မလာခင်ပါပဲကျွန်တော်တို့မိသားစုနေထိုင်မှုအတွက်ကိုတို့ကနေပြီးတော့ဒီတိုက်ခန်းနေအစင်းနေငှားထားပေးပါတယ်အကုန်လုံးစားရတော်ရစားကျွန်တော်တို့အေရှားသားတွေမှန်တီးလို့အေရှားသားတွေကဆန်စားတယ်ပေါ့ဗျာဆန်အစားတို့အကုန်လုံးတမင်းချက်ဖို့အိုးအစားအဲ့ရကတင်းအစားတောင်းအစားအကုန်လုံးတို့နေဖို့စီစဉ်ထားပေးတယ်စီစဉ်ထားပေးပြီးတဲ့အခါမှာလဲအဲ့ဒီတို့လိုအပ်တဲ့အမေရိကန်နိုင်ငံရဲ့စာဝတ်စာတမ်းတွေပေါ့ဗျာဒီနိုင်ငံဆောက်ဆံလိုအပ်တဲ့ဟာလာဟိုအထောက်ထားတွေရဖို့အတွက်လက်မှတ်တွေရဖို့အတွက်ဟိုမှတ်ပုံတင်လို့ခေါ်မှာပါဗျာဒေတာဆိုင်ရာမှတ်ပုံတင်မှု ID ပေါ့အဲ့ဒါတွေရဖို့အတွက်သူတို့လုပ်ပေးတယ်ပြီးတော့သူတို့ရဲ့လူမှုလုံခြုံရေးကတ် social security ဆိုတဲ့ဟာကိုသူတို့လုပ်ပေးတယ်လုပ်ပေးပြီးတဲ့အခါကျရင်အဲကျွန်တော်တို့ဟိုအခြေခံအင်္ဂလိပ်စာသင်တန်းနေပေါ့ ESL လို့ခေါ်တဲ့အင်္ဂလိပ်စာသင်တန်းနေကို level လိုက်နိုင်တော့ level အဲ့သင်တန်းနေသူတို့သင်တယ်ဟိုအနည်းဆုံး3လလောက်ကိုသူတို့ကကျွန်တော်တို့ကဟိုစောင့်ရှောက်ပေးထားတယ်အဲ့ထက်မှလိုအပ်တဲ့ငွေကြေးသုံးဖို့လည်းပေးပါတယ်အိမ်လာကရေကမိကလည်းသူတို့အကုန်လုံးသူတို့အကြခံပေးတယ်ကိုကအဲ့မှာကိုလိုအပ်တဲ့အင်္ဂလိပ်စာအခြေခံသင်တန်းတက်ရုံပါပဲတက်ပြီးတဲ့အခါကျရင်တစုံတရာရလာပြီဆိုတော့ ਨੇ သူတို့အလောက်ကံကိုဖန်နှီးပေးသေးတယ်အလောက်ကံကိုရှာပေးသေးတယ်အလောက်ကံရလို့သူတို့ကိုချီတော့ကိုစိတ်ချပြီဆိုတဲ့အခါကျတော့ဒါသူတို့ရဲ့တာဝန်ပြီးသွားပါတယ
်ဟုတ်ကဲ့ဆိုတော့ဒီကိုရောက်လာပြီးတဲ့အခါမှာတော့ဒုက္ခတဲ့အဖြစ်နဲ့ရောနောက်တခြားဒီနီလန်ပေါင်းစုံနဲ့ပေါ့နော်လာပြီးတော့အခြေချနေထိုင်ကြတဲ့သူတွေရှိပါတယ်ဆိုတော့အဲ့လိုပေါ့တခြားဒီလူမျိုးတွေနဲ့ဆက်ဆံရတဲ့အခါမှာရောတွေ့ကြုံရတဲ့ဒီအတွေ့အကြုံလေးတွေနည်းနည်းတော့ရှင်းပြပြပြော
အောင်ကျွန်တော်ကြုံခဲ့ပါတယ်ကြုံခဲ့မှာဆိုတာဟိုဟာအာရှသားရင်နဲ့ကြုံပါတယ်ဥရောပသားရင်နဲ့ကြုံပါတယ်ကြုံတဲ့အခါကျတော့ကျွန်တော်ကြုံခဲ့တဲ့တတန်းမှာတော့ဟိုအာဖရိကသားရင်လည်းကြုံပါတယ်တယောက်နဲ့တယောက်ဟိုဘွားလူတွေဖြစ်ကြတယ်စကားတွေပြောပြကြတဲ့အခါကျတော့ဟိုသူ့နိုင်ငံကြောင်းကိုယ့်နိုင်ငံကြောင်းဖလဲဆွေးနွေးတာတွေပဲရှိတယ်ဗျဟိုတယောက်တယောက်ဟိုဟိုဘယ်လိုခေါ်မလဲရန်ရန်ကကရန်ဖြစ်တာတို့ဘယ်လိုခေါ်အဲဟိုမက်မက်ရန်ရန်ဆိုတာကြည့်ပါဦးဆက်ဆံရေးပြည်လဲပါတယ်နားလည်မှုလည်းရှိကြပါတယ်ကျွန်တော်ကြည့်ရတဲ့ပုံပ
ါကိုအောင်စီစဉ်နေဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
နှစ်ပေါင်း50ကြာစစ်တပ်အုပ်ချုပ်နေရာကနေမြန်မာနိုင်ငံဟာလွန်ခဲ့တဲ့5နှစ်ကစလို့ဒီမိုကရေစီအုပ်ချုပ်မှုစီကိုတိတိတသားစတင်ပြောင်းလဲလာပါတယ်။အမေရိကန်စစ်မြေရရှိကြီးတွေဖြစ်ကြတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့အလုသမားရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးတော်မယ်လီနော့စကီအရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးတန်းဒုလက်ထောက်နိုင်ငံသားရေးဝန်ကြီးစကော့မာရှယ်အမေရိကန်ပြည်ထောင်စုနိုင်ငံတကာအကူအညီပေးအေဂျင်စီ USAID ရဲ့လက်ထောက်အကြီးအကဲဂျိုနသန်စတီဗာရိုရဲ့ဂျွန်လ17ရက်နေ့ကအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီရှေ့မှောက်ထွက်ဆိုရာမှာမြန်မာနိုင်ငံဟာနိုင်ငံရေးလောကကလူဟောင်းလူသစ်ကိုယ်စားလှယ်တွေကြားအစ်စင်တိုင်းမှာတတိကြီးကြီးထားဆွေးနွေးညှိနှိုင်းရင်တော်လှန်ရေးမဟုတ်တဲ့ဖြစ်စဉ်တစ်ခုကိုဖျက်ဆီးနေတယ်လို့ပြောဆိုခဲ့ကြပါတယ်။ကဘာပေါ်ကတက်တန်းအရှိကြဆုံးလက်နက်ကင်ပဋိပက္ခတွေထဲမှာတစ်ခုပါဝင်ဖြစ်နေတာစစ်တပ်ကိုအထူးလုံပိုင်ခွင့်အာဏာတွေပေးအပ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေ ပွလွဲမှုမရှိတဲ့လူမှုအတိုင်းဝိုင်းမှာဖြည့်ရှင်းလို့မရတဲ့လူမျိုးရေးဘာသာရေးတင်မာမှုတွေပွလင်းလာစားလူမှုအတိုင်းဝိုင်းကြားခေါင်းပုံဖြတ်ချင်ကြတဲ့တာဝန်မဲ့နိုင်ငံရေးအင်အားစုတွေလို့အာဏာရှင်စနစ်ဟောင်းရဲ့စိုးမွေမျိုးစုံကိုလည်းမြန်မာနိုင်ငံအနေနဲ့ဖြည့်ရှင်းနေရဆဲဖြစ်ပါတယ်။လာမယ့်နိုဝင်ဘာလကျရင်အထွေထွေရေကောက်ပွဲကျင်းပမှာမို့မြန်မာနိုင်ငံအတွက်အရေးကြီးတဲ့နှစ်တစ်နှစ်လို့လည်းဆိုနိုင်ပါတယ်။အောင်မြင်တဲ့ဒီမိုကရေစီကိုအသွင်ကူးပြောင်းရေးဆိုတာဟာအရက်ဖက်လူ့အဖွဲ့အစည်းတွေတိုင်းရင်းသားအုပ်စုတွေနဲ့အစိုးရကဆွေးနွေးညှိနှိုင်းမှုတွေဆက်လုပ်တာအတိုက်ခံနိုင်ငံရေးအင်အားစုတွေနဲ့ယုံကြည်မှုတည်ဆောက်တာအမျိုးသားပြန်လည်တည်မြဲရေးကိုကျင့်သုံးတာအရက်သားအစိုးရထဲမှာစစ်တပ်ရဲ့အခန်းကဏ္ဍကိုလျှော့ချပြီးလူမှုစိတ်ကြိုက်ခေါင်းဆောင်တွေကိုရွေးချယ်တင်မြှောက်နိုင်စွမ်းရှိလာအောင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တာလူနည်းစုတိုင်းရင်းသားတွေနဲ့ဘာသာကြားတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးမဲ့အစီအမံတွေထပ်မံဖြည့်သွင်းဖို့တွေအပေါ်မှာမူတည်နေပါတယ်။လူမျိုးပေါင်းစုံနေထိုင်ကြတဲ့မြန်မာနိုင်ငံမှာလူမျိုးပေါင်း135မျိုးကိုတရားဝင်အသိမှတ်ပြုထားပြီးလူမျိုးစုတွေနဲ့ပဋိပက္ခတွေဖြစ်ပွားတဲ့ရာဇဝင်တွေလည်းရှိပါတယ်။ရခိုင်ပြည်နယ်မှာလူသားချင်းစာနာထောက်ထားကူညီဖို့လိုအပ်နေတဲ့အခြေအနေတွေဟာလည်းအားနည်းနေစေဖြစ်တယ်လို့ရိုဟင်ဂျာတွေတိုင်းပြည်ကထွက်ပြေးနေကြရတဲ့အခြေခံအကြောင်းရင်းတွေကိုမြန်မာအစိုးရကဖြည့်ရှင်းဖို့ဟာအရေးကြီးတယ်လို့လည်းအမေရိကန်ပြည်ထောင်စုကဆက်လက်ပြီးအလေးထားပြောဆိုနေပါတယ်။လက်နက်ကင်တိုင်းရင်းသားအုပ်စုတွေနဲ့ဆက်ဆက်ဆွေးနွေးနေတာပါဝင်တိုင်းပြည်မှာနှစ်ပေါင်းများစွာရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြည့်ရှင်းဖို့မြန်မာအစိုးရကစတင်ဆောင်ရွက်လာတာတွေလည်းရှိပါတယ်။အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးမလင်နော့စကီအောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရှေ့မှထွက်ဆိုရမှာတော့သက်ဆိုင်သူတွေကြားမှာကာလကြာရှည်ရင်ဆိုင်နေရတဲ့ကွဲလွဲမှုတွေကိုဖြည့်ရှင်းနိုင်ဖို့အတွက်အားလုံးပါဝင်ပြီးတော့ပွင့်လင်းမြင်သာမှုရှိရှိနဲ့အဓိပ္ပာယ်ပြည့်ဝတဲ့နိုင်ငံရေးအရာဆွေးနွေးမှုတွေလုပ်နိုင်ဖို့ဟာအရေးကြီးတဲ့အကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့အတူတကွပူးပေါင်းပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ဆက်နိုင်အောင်လဲဆက်လက်အားပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ဒီအချိန်ဟာငြိမ်းချမ်းစွာဒီမိုကရေစီအသွင်ကူးပြောင်းမှုအဖြစ်ဒေသရင်းကတခြားနိုင်ငံတွေအတွက်နမူနာကောင်းတစ်ခုဖြစ်ပြသနိုင်မဲ့အခွင့်အလမ်းတစ်ခုလည်းဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရိုက်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။ဟောရှင်ဒီအခုနားဆင်ခဲ့ရတာကတော့အမေရိကန်စိုးရိုက်ရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဖို့မဟုတ်ကြောင်းအတည်ပြုရပါခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီထိလိုင်းတိုမီတာ16 19နဲ့41တို့ကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ် VOA American အတန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းတိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ကမ္ဘာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
။မွေးစေဝါမောင်ခုံမှုနဲ့ဖန်ဆီခံထားရတဲ့မြန်မာနိုင်ငံတိခမှာခင်ဗျာ။မွေးစေဝါမောင်ခုံမှုနဲ့ဖန်ဆီခံထားရတဲ့ပြင်သစ်နိုင်ငံသားအမှုအတွက်အယူခံဝင်တာကိုအင်ဒိုနီးရှားတရားရုံးကပယ်ချလိုက်တဲ့အတွက်အဲ့ဒီဆုံးဖြတ်ချက်ပေါ်နိုင်ငံတကာအတိုင်းဝိုင်းရဲ့ပြစ်တင်ဝေဖန်မှုတွေနောက်ထပ်ဖြစ်ပေါ်လာမယ့်အလားအလာရှိနေပါတယ်။အသက်52နှစ်အရွယ်ဆာ့ချ်အက်ဒလိုဝေးကိုလူငယ်ချမ်းသာခွင့်ပေးဖို့အတနာခံခဲ့တာကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြီးခဲ့တဲ့ဒီဇင်ဘာလအတွင်းညှင်းပယ်ခဲ့တဲ့အတွက်သူ့ရဲ့ရှင်းနေတွေကတရားရုံးမှာအယူခံဝင်နေကြတာဖြစ်ပါတယ်။ဒါပေမဲ့သမ္မတရဲ့ဆုံးဖြတ်ချက်အပေါ်သူတို့အနေနဲ့ပြန်ပြင်ခွင့်မရှိဘူးဆိုပြီးတရားရုံးကတင်းတင်းလာနေမှာဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်စစ်ပြက်မိကြောင်းအက်ဒလဝီရဲ့ရှင်းနေနန်စီယူလီယာနာကပြောကြားလိုက်ပြီးသူတို့အမှုတွေအတွက်သူတို့အနေနဲ့ဥပဒေလမ်းကြောင်းအရတခြားလုံနိုင်တဲ့နည်းလမ်းတွေနဲ့ဆက်လက်ကြိုးပမ်းသွားမယ်လို့ပြောပါတယ်။အယ်ဒိုဝီဟာဂျကာတာမြို့ပြည်မှာရှိတဲ့ဆစ်ဆက်ဦးနီမှာ2005ခုနှစ်ကဖမ်းဆီးခံရတာဖြစ်ပါတယ်။ရုရှားနိုင်ငံနဲ့ဆစ်အေးခစ်ကာလာကိုပြန်သွားဖို့အတွက်ဆန္ဒမရှိသလိုပြည်ပခအသစ်တွေထပ်မံဖြစ်ပွားဖို့အတွက်လည်းဆန္ဒမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်။ဒါ့အပြင်ရုရှားနိုင်ငံကယူကရိန်းပေါ်ကျူးကျော်ရန်လုံနေတဲ့ကိစ္စအတွက်တံပြန်မှုအတွက်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဟာလည်းထိရောက်မှုရှိတယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့ဘင်္ဂလားဒေ့ရှ်နဲ့ဂျာဆောင်တပ်ဖွဲ့ဝင်ကိုပြန်လည်လွှဲပြောင်းပေးရတဲ့မြန်မာဘက်ကတောင်းဆိုချက်ကိုလက်ရောရမယ်လို့မြန်မာနယ်ဂျာဆောင်တပ်ကပြောကြားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းမီဒီယာတွေမှာရေးသားဖော်ပြထားပါတယ်။အဲဒီတောင်းဆိုချက်ကတော့ကပ်ပလီပြည်နယ်ပြင်အတွင်းမြန်မာရေတပ်ကကယ်တင်လိုက်တဲ့လူမောင်ခုခုခံရသူလေးစီးပြေးဒုက္ခသည်955ယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လည်လက်ခံရမယ်ဆိုတဲ့အချက်ဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်ချင်ညာခဲ့တာဖြစ်ပြီးတော့ဒီမနက်အစီအစဉ်ထုတ်လို့ရေးမှုကဦးစံမိုးဝေဖြစ်ပါတယ်။အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOA American အတံမနက်ဖက်မြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30 40 49 50နဲ့လိုင်းလက်မီတာ190လို့ကနေအတံလွှင့်ပေးကြတာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.